Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝဲတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American သံကနေ2024ခုနှစ်နိုဝင်ဘာ3ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ 19.25 30နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂါဇာဒေသမှာကလေးတွေအတွက်ပိုလီယိုအကျောပြောင်ရောဂါကာဝေးဆေးထိုးပေးနေတဲ့စီကံတစ်ခုကိုဒရုန်းနဲ့တိုက်ခိုက်ခံရမှုကြောင့်ကလေး၄ယောက်ပေါင်းလူ6ဦးဒဏ်ရာရပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်နောက်ဆုံးသတင်းပတ်ကုန်မှာသမ္မတလောင်းတွေအကျိတ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေမှာအပြိုင်ဆိုင်စည်းရုံးနေပါတယ်ဒီလိုထိတ်တဲရောက်နိုင်တဲ့ကာသတင်းတွေကိုကိုရန်နိုင်တဲ့သူပြောပြပြီးတော့မှာ
ပါဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့သတင်းဆောင်ပါရီနဲ့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အာဆီယံမူတွေကြောင့်ဖြစ်လာတဲ့အကျိုးဆက်တွေကိုပြသထားတဲ့ထိုင်းနိုင်ငံကကတွန်းပြပွဲနဲ့အခုအမေရိကန်ရွေးကောက်ပွဲရာသီမှာလယ်သမားတွေဘယ်လိုစိန်ခေါ်မှုရင်ဆိုင်နေရလဲဆိုတဲ့သတင်းဆောင်ပါရီအပါအဝင်အပတ်စင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်မှာဆိုရင်တော့
ငါတို့သွားနေပါလဲဖက်ဒရယ်လန်ပေါ့โอเคဖက်ဒရယ်လန်ဆိုရင်ငါတို့ဘာလုပ်မလဲဆိုရင်ဖက်ဒရယ်FM ပေါ့โอเคไอ้มันเฟเดอรัลแฟนဆိုပြီးနာမည်ပေးနေအဲ့နာမည်လည်းကျွန်တော်ကเฟเดอรัลแฟนဆိုပြီးစလို့
เฟเดอรัล FM တီထောင်သူကိုတင့်ပြောတော့တာဖြစ်ပါတယ်တွေးဆုံမေးမြန်းခန်းအပြည့်စုံကိုမကြာခင်မှာလာဆရာဖို့ရှိပါတယ်ဒါအပြင်နောက်ထပ်ပတ်စင်ကဏ္ဍတွေမှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်းကျဲမတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကစားတီသားမြတ်ပိုင်းမှာကလင်းငယ်တွေအတွက်ပိုလီယိုအကျောပြောင်ရောဂါကာဝေးဆေးထိုးပေးနေတဲ့စီကံတစ်ခုကိုအစ္စရေးအဝေးထင်းထုံးနဲ့တက်ကတ်မှုကြောင့်ကလေးလေးယောက်ပါဝင်လူ6ဦးဒဏ်ရာရတယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့လက်ချက်မဟုတ်ဘူးဆိုပြီးညှဉ်းဆန်းထားတာပါ။အစ္စရေးတပ်တွေဝိုင်းထားပြီးတနည်းလောက်ဆက်သွယ်ပြတ်နေတဲ့ကစားမြတ်ပိုင်းမှာစီရင်လေးကတက်ကတ်မှုဖြစ်ခဲ့တာပါ။ကစားစစ်တီမှာရှိတဲ့ရှိတ်ကရာဒဝမ်စီကံကနေကုလသမဂ္ဂကိုယ်စားလှယ်ဖွဲ့ပြန်သွားပြီးတိတ်မချခင်စီရင်လေးမွန်လယ်ပိုင်းမတိုင်ခင်မှာပဲဒရုန်းနဲ့တက်ကတ်ခံရတာလို့လဲကစားကျန်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာမင်းကြီးဒီအဘော့ရှ်ကအပီဒရင်းဌာနကိုပြောဆိုခဲ့တာပါတက်ခက်ခံရမှုတွေတရင်တွေကမ္ဘာ့ကျန်းမာရေးဖွဲ့ WHO နဲ့ကုလသမဂ္ဂကလေးမြတ်ရန်ပုံငွေဖွဲ့ UNICEF တို့ကစိုးရင်ကြောင်းပြောဆိုထားတာပါလူပေါင်းရာချီထိဆုံးပြီးထောင်ထောင်ချီနေရဲစွန့်ခွာထွက်ပြေးနေရတဲ့နေမြင်မှာအစ္စရေးတပ်ဖွဲ့တွေမကြသေးရင်တရင်ပတ်တွေကဆောက်နောက်တစ်ချိန်ထိုးစစ်ဆင်နေရကထွက်ပေါ်လာတဲ့တရင်တွေမှာကိုယ်လက်မှုတွေရှိနေတာကိုတော့တီးခြားအတိပြုနိုင်မှုလဲခက်ခဲပါတယ်စစ်ပွဲအတွင်းအစ္စရေးတပ်ဖွဲ့တွေကစီးရုံစီးကန်းတွေကိုဟားမတ်စ်တွေအသုံးချနေရကြောင်းဆိုပြီးအချင်းချင်းစီးရင်တက်ခက်တာတွေရှိသလိုပါလက်စတိုင်းတာဝန်ရှိသူတွေကတော့စွဆွဲချက်တွေမမှန်ဘူးဆိုပြီးညှင်းဆန်ထားကြပါတယ်ခင်ဗျာ
အမေရိကန်ကစစ်တပ်ချထားမဲ့အကြောင်းအီရန်နိုင်ငံကိုသတိပေးပြီးနောက်တရမှာပဲ B-52 ဘုံးကျဲလေနဲ့အရှေ့လေပိုင်းဒေသကိုရောက်ရှိသွားပြီဖြစ်ကြောင်းအမေရိကန်စစ်တပ်ကပြောလိုက်ပါတယ်အမေရိကန်ကမီနော့လီဒါစ်ခန်းက B-52 Strato Fortress မှာဗျူဟာမြောက်ဘုံးကျဲလေယာဉ်တွေအမေရိကန်စစ်တပ်အလဲပိုင်းဒေသကိုယ်ကိုင်ဌာနတာဝန်ယူထားတဲ့နယ်မြေကိုရောက်ရှိသွားပြီဖြစ်ကြောင်းအရှေ့အလဲပိုင်းနဲ့ဒေသတွင်းကိုတာဝန်ယူရတဲ့အမေရိကန်စစ်ဌာနချုပ်ကလူမှုကွန်ရက်မှာစနေနေ့ကသတင်းထုတ်ပြန်လိုက်တာပါဘုံးကျဲလေယာဉ်တွေတိုက်လေယာဉ်တွေစီးတင်လေယာဉ်တွေနဲ့ပယ်ထိန်တပ်မစ္စိုင်းဒုံးကာကွယ်စနစ်တပ်ဆင်ထားတဲ့ဖြတ်သိမ်းမော်တွေအရှေ့အလဲပိုင်းဒေသကိုဆေးလွတ်ထားကြောင်းအမေရိကန်စစ်တပ်ကပြီးခဲ့တဲ့တောက်ကြနေနောက်ပိုင်းမှာခြေညာခဲ့ပါတယ်ဒေသတွေမှာရှိတဲ့အမေရိကန်တွေနဲ့အကျိုးစီးပွားကိုအီရန်နဲ့မိတ်ဖက်တွေလက်အောက်ခံတွေကပြတ်မှတ်ထားခဲ့မယ်ဆိုရင်အများပြည်သူကိုကာကွယ်ဖို့လိုအပ်တယ်လို့တုံ့ပြန်မှာဖြစ်ကြောင်းအမေရိကန်ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်ချုပ်ပက်ရိုက်တာကခြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ
ယူကရိန်းနဲ့ရုရှားစစ်တုံးမှန်တွေလဲလဲမဲ့အစီအစဉ်မှာအနောက်ရှက်တွေလုခဲ့တယ်လို့အပြန်အလှန်ဆွဆွဲလိုက်ကြပါတယ်စစ်တုံးမှန်လဲလဲမဲ့အစီအစဉ်ကိုယူကရိန်းကဖျက်လို့ဖြစ်စီလုခဲ့တယ်လို့ရုရှားကဆွဆွဲလိုက်ပြီးတဲ့နောက်လဲလဲဖို့အသင့်ဖြစ်နေတဲ့ယူကရိန်းချင်းသားစင်းကိုပေးဖို့ယူကရိန်းကဒီနေ့ပဲရုရှားကိုတောင်းဆိုခဲ့တာပါစစ်ချင်းသားတွေအပြန်အလှန်လဲလဲဖို့အမြဲအသင့်ရှိရဲ့အကြောင်းလဲယူကရိန်းလူခွေကော်မရှင်နာမင်းကြီးဒမစ်ထရိုလူပီနက်ကရုရှားတာဝန်ရှိသူတွေထံအချင်းစာစီရင်တောင်းဆိုရင် Telegram လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်န 2022ခုနှစ်မှာရုရှားကယူကရိန်းပေါ်ကျူးကျော်စစ်စတင်ပြီးနောက်ပိုင်းနှစ်ပတ်ကြာမကြာခဏဆိုသလိုအကျဉ်းသားတွေလဲလှယ်နေတာပါ။အောက်တိုဘာလလည်းကနောက်ဆုံးအကြိမ်လဲလှယ်ရမှာအကျဉ်းသား95ယောက်စီပြန်လွတ်ပေးခဲ့ပါတယ်။စီနေမှာတော့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကစစ်သုံးဘက်လဲလှယ်မဲ့အစီအစဉ်ကိုယူကရိန်းကဖျက်လို့ဖျက်ဆီးလုပ်ပြီးကိုယ်နိုင်ငံသားတွေကိုပြန်လက်ခံမှုညှင်းဆန်နေတယ်လို့ပြောဆိုခဲ့တာပါ။စစ်သုံးဘက်935ယောက်ကိုပြန်လွတ်ပေးဖို့ရုရှားကာကွယ်ရေးဝန်ကြီးဌာနကကမ်းလှမ်းပေမဲ့ယူကရိန်းက259ယောက်ကိုသာလက်ခံတယ်လို့လည်းပြောဆိုခဲ့ပါတယ်။ယူကရိန်းကတော့စစ်သုံးဘက်တွေကိုပြန်လက်ခံဖို့အသိရှိနေပြီးရုရှားဘက်ကသာကြံ့ကြာအောင်လုပ်နေတာဆိုပြီးပြန်လည်ဆွဆွဲထားပါတယ်ခင်ဗျာ။
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11603ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ American တဲ့မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နှာစင်နေရတာပါ။အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်နောက်ဆုံးသတင်းပတ်ကုံမှာသမ္မတလောင်းနေဖြစ်ကြတဲ့ဒီမိုကရက်တစ်ပါတီကဒုသမ္မတကမလာဟဲရစ်နဲ့ရီပပ်ဘလစ်ကန်ပါတီကသမ္မတဟောင်းဒေါ်နယ်ထရန့်တို့အကြိတ်နဲ့ရှင်ပြိုင်မဲ့ပြည်နယ်တွေမှာအပြိုင်ဆိုင်စည်းရုံးနေကြပါတယ်။ဘသူကိုထောက်ခံမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန်နာရှင်တွေကိုစည်းရုံးဖို့လဲပြန်ပက်တွေရဲ့မူဝါဒထိတဲ့ကို့မူဝါဒကတားတယ်ဆိုပြီးစည်းရုံးနေတာပါ။အတိုက်ခိုက်တွေအနိုင်ကျင့်တာတွေလောက်ကျံမှုနှစ်ကြိမ်ကြိုးစားခံရတာတွေကိုကြော်လာပြီးဒီစင့်တီရောက်လာခဲ့တယ်လို့လဲသမ္မတဟောင်းထရန့်ကမြောက်ကရိုလိုင်းနားပြည်နယ်ဂက်စတိုနီယာမြို့ COA ခီးစဉ်မှာပြောဆိုခဲ့ပါတယ်။ဒီနောက်မှာတော့ပြန်ဆိုင်မှုပြင်းထန်မယ်လို့ခန့်မှန်းထားတဲ့ဗာဂျီးနီးယားပြည်နယ်ကိုခီးဆက်ပြီးရွေးကောက်ပွဲမှာတည်ရောက်နိုင်မယ်လို့လဲထောက်ခံသူတွေကိုပြောခဲ့တာပါ။ဒီမိုကရက်တစ်သမ္မတလောင်းဟဲရစ်ကတော့မျိုးဆက်သစ်ခေါင်းဆောင်ဖြစ်ထောက်ခံကြဖို့နဲ့ကြိုတင်မဲပေးကြဖို့တိုက်တွန်းခဲ့ပါတယ်။ရွေးကောက်ပွဲမှာအကျိတ်နဲ့ဖြစ်မယ်လို့တွက်ထားတဲ့နောက်ထပ်ပြည်နယ်တစ်ခုဖြစ်တဲ့ဂျော်ဂျီးယားပြည်နယ်အတ္လန်မြို့ကိုလည်းမနေ့တုန်းက COA ထွက်ခဲ့ပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာရိုဟင်ဂျာ3ယောက်ဒီထရက်ကားထဲမှာအသက်ရှူကျက်သေးဆုံးသွားတယ်ပတ်သက်ပြီးတော့လူကုန်ကူးသူလို့တန်တရားရှိသူ3ယောက်ကိုဖမ်းဆီးလိုက်တယ်လို့ထိုင်းရဲတပ်ဖွဲ့ကစနေနေ့မှာပြောပါတယ်လူကုန်ကူးတဲ့သူတွေဟာလူ26ယောက်ကိုကားနှင်းပေါ်မှာပြုတ်သိမ့်နေအောင်တင်ပြီးတော့ထိုင်းမြန်မာနယ်စပ်ကနေတင်ဆောင်ခဲ့လာပြီးတဲ့နောက်မှာကားမှာပါလာတဲ့ရိုဟင်ဂျာ3ယောက်သေဆုံးပြီးတော့6ယောက်ဒဏ်ရာရခဲ့ပါတယ်ထိုင်းဘိုထောက်လိုင်းရေးဌာနကအဓိကတန်ဆာရှိတဲ့သူအသက်30အရွယ်ဆုံကြက်ခေါ်ဘန်ကောက်ကိုထိုင်းနိုင်ငံအရှေ့တောင်ပိုင်းကချန်တဘူရီခရိုင်မှာဗိုလ်ဒူးနေကဖမ်းဆီးလိုက်တယ်လို့ထိုင်းထောက်လိုင်းရေးဌာနတာဝန်ရှိသူတို့က AFP ကိုပြောပါတယ်သူနဲ့တူနောက်ထပ်ကြံပါနှစ်ယောက်ဖြစ်တဲ့နာတာဝတ်နဲ့ပွန်ပီစနုတို့ကိုလည်းအဲ့နေ့မှာပဲဘန်ကောက်မြို့မှာဖမ်းဆီးလိုက်ပါတယ်သူတို့၃ယောက်စလုံးကိုတော့တရားမွဲရွှေပြောင်းအခြေချသူတွေကိုထိုင်းနိုင်ငံလည်းကိုခိုးသွင်းလာမှုနဲ့ဖမ်းဆီးလိုက်လာဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုအစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်လိုက်တင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ ASEAN နဲ့ဆိုင်တဲ့ဒီကာတွန်းပြပွဲအကြောင်းကိုပြောပြကြပါတယ်အာဆီယံရဲ့ဝင်ရောက်မဆွတ်ဖက်ရေးမူဝါဒအပါအဝင်တခြားသဘောတူညီချက်တွေကြောင့်ဖြစ်နေရတဲ့အခြေအနေတွေအကျိုးဆက်တွေနဲ့အာဆီယံရဲ့ယက်တည်မှုကိုထုတ်ဖော်ထင်အပ်ပြသထားတဲ့အကြောင်းအရာကိုအဓိကထားရေးဆွဲထားတဲ့ကာတွန်းနဲ့ရုပ်ပြပြိုင်ပွဲနဲ့ပြပွဲကိုထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့ပါတယ်ဒီအကြောင်းကိုတော့မန်းညိုညိုလင်ကဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
အရှိတောင်အာရှနိုင်ငံများအသင်းကြီးဖြစ်တဲ့အာဆီယံရဲ့လမ်းစဉ်နဲ့မူဝါဒတွေနဲ့နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်မှုမရှိစေရဘူးဆိုတဲ့သဘောတူညီချက်နဲ့ပတ်သက်လို့တင်ပြရေးဆွဲထားကြတဲ့ရုပ်ပြနဲ့ကာတွန်းပြိုင်ပွဲကိုအကြာလို့ခေါ်တဲ့အာရှတရားမျှတမှုအဖွဲ့ကြီးနဲ့စီကြန်ရှင်လို့ခေါ်တဲ့အရှိတောင်အာရှလမ်းဆောင်အဖွဲ့ကြီးတို့ပူးပေါင်းပြီးကျင်းပခဲ့ကြပါတယ်
။ At first it come from theCompetition. We opened a competition and inviting people from across Southeast Asia for artists
to come and
make
cartoon ပညာရှင်တွေရုပ်ပြရေးဆွဲသူပညာရှင်တွေကိုဖိတ်ခေါ်ပြီးပြိုင်ပွဲတရက်ကျင်းပတာကနေအခုလိုပြပွဲပါပြုလုပ်ခဲ့တာပါအဓိကကတော့အာဆီယံရဲ့ဝင်ရောက်မဆွတ်ဖက်ရေးမူဝါဒအပါအဝင်တခြားသဘောတူညီချက်တွေကြောင့်ဖြစ်နေရတဲ့အခြေအနေအကျိုးဆက်တွေကို ထုတ်ဖော်ထင်ဟပြတာတဲ့အကြောင်းအရာကိုအဓိကထားရေးဆွဲချရပါတယ်။ပြိုင်ပွဲဝင်တွေကတော့အဓိကအားဖြင့်အာဆီယံရဲ့ဝင်ရောက်မဆွတ်ဖက်ရေးမူဝါဒအပါအဝင်တခြားသဘောတူညီချက်တွေကြောင့်ဖြစ်ပျက်နေရတဲ့အခြေအနေအကျိုးဆက်တွေကိုထုတ်ဖော်ထင်ဟပြသစေတဲ့အကြောင်းအရာကိုအဓိကထားရေးဆွဲချရတာပါ။ဇလန်တရုတ်ဖော်ရုပ်ပြတွေနဲ့တခွက်ကာတွန်းဆိုပြီးအမျိုးအစားနှစ်မျိုးနဲ့ဝင်ရောက်ရှင်ပြိုင်ချရပါတယ်။ကာတွန်းနဲ့ရုပ်ပြတွေကအာဆီယံထဲမှာဖြစ်ပျက်နေမှုတွေနဲ့အာဆီယံရဲ့ရည်တည်မှုကိုပြသလိုက်တာပါပဲလို့စီတန်ရှင်ရဲ့တာဝန်ခံတဦးဖြစ်တဲ့မစ္စတာချာဝန်ချန်တာလီကစ်ကပြောဆိုတယ်။
The role of ASEAN in each issues or something like that. Yeah.
ဒီပြိုင်ပွဲကိုမြန်မာနိုင်ငံအပါအဝင်ထိုင်း၊ဖိလစ်ပိုင်း၊ဗီယက်နမ်၊အင်ဒိုနီးရှားစတဲ့အာဆီယံနိုင်ငံတွေကကာတွန်းနဲ့ရုပ်ပြရေးဆွဲသူပညာရှင်တွေပါဝင်ခဲ့ကြပါတယ်။ကာတွန်းနဲ့ရုပ်ပြတွေမှာအဓိကအများဆုံးဖော်ညွှန်းရေးဆွဲခဲ့ကြတာကတော့စစ်အာဏာသိမ်းခံထားရတဲ့မြမအရေးအပေါ်အာဆီယံရဲ့မူဝါဒနဲ့ရည်တည်မှုကိုထင်ဟပြသထားတဲ့ပုံတွေနဲ့အကြောင်းအရာတွေပဲဖြစ်ပါတယ်။ဒါအပြင်ဒီအကြောင်းအရာနဲ့အတူကိုဗစ်ကာလအာဆီယံရဲ့စီမံကိန်းတွဲမှုအခြေအနေတွေနည်းမြေအငင်းပွားမှုရင်ဆိုင်နေကြရတဲ့တောင်တရုတ်ပင်လယ်ဆိုင်ရာအရေးကိစ္စတွေစတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လည်းအာဆီယံရဲ့ရည်တည်မှုသဘောထားတွေကိုထင်ရှားထားတဲ့ရုပ်ပြနဲ့ကာတွန်းတွေကိုတွေ့ရပါတယ်။ပြိုင်ပွဲမှာမြန်မာနိုင်ငံကကာတွန်းပညာရှင်တဦးကတော့ကာတွန်းပြိုင်ပွဲရဲ့ဒုတိယဆုကိုရခဲ့ပြီးနောက်ထပ်ကာတွန်းပညာရှင်နှစ်ဦးကတော့အထူးဆုရခဲ့ပါတယ်။ရုပ်ပြဇလံပြိုင်ပွဲမှာတော့မြန်မာနိုင်ငံကရုပ်ပြဇလံပညာရှင်တဦးအထူးဆုရခဲ့တာပါ။ဒီပြပွဲကတော့ဘန်ကောက်မြို့အနုပညာနယ်ယဉ်ကျေးမှုစင်တာမှာအောက်တိုဘာလ22ရက်နေ့ကနေနိုဝင်ဘာလ3ရက်နေ့အထိပြသခဲ့တာဖြစ်ပါတယ်ရှင်။ကျွန်မညညလွင်ပါ။
ထိုင်းနိုင်ငံဘန်ကောက်မြို့ကနေမညညလွင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့အမေရိကန်ဘက်ကရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ဒီနေ့ရွေးကောက်ပွဲရာသီမှာအမေရိကန်လယ်သမားတွေအနေနဲ့စီးပွားရေးလေးစံကိုတက်နေရပါတယ်။အမေရိကန်နိုင်ငံအယ်လီနိုယ်ပြည်နယ်ကနေပြီးတော့ကိန်းဖာရာဘိုသတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အယ်လီနိုယ်ပြည်နယ်မော်တန်မြို့ကဒွန်အခမ်မန်ရဲ့လဲကွက်လေးဟာမသေးကြမရေရာမှုတွေနဲ့ကျုံနေရတာပါ။
In Illinois we have over 25.
Illinois ပြည်နယ်မှာဆိုရင်ရွှေပြုံသီးစိုက်တဲ့ရေက2000ခွဲကျော်ပါလေ
။ Illinois ပြည်နယ်ဟာအမေရိကန်မှာဖေယုံသီးအများဆုံးထုတ်တဲ့ပြည်နယ်ဖြစ်ပါတယ်။ဒီသီးနှံကနေအခမ်းအမဲရဲ့ဝင်ငွေတစ်ဝက်လောက်ရပါတယ်။ဒီနှစ်မှာမိုးခေါင်နေပေမဲ့လည်းဖေယုံသီးနဲ့ဖေယုံသီးအနွယ်တွေကိုအများကြီးသူစိုက်ထားပါတယ်။ဒါပေမဲ့လည်းသူ့ရဲ့အကြီးဆုံးမသေးတာမှုကရာသီဥတုမဟုတ်ပါဘူး။လေယာဉ်မြေဥပဒေကနေထောက်ပံ့မှုပြတ်သွားတာကိုသူစိတ်အပူဆုံးပါ
it provides me the chance to purchase insurance. ဒီကအမကန်ဝယ်ခွင့်ပေးထားတာပါ
။လဲကွက်အနေငယ်ပဲပိုင်ဆိုင်တဲ့အခမ်းမန်လို့လဲသမားတွေကဥပဒေကနေထောက်ပံ့ထားတဲ့ထောက်ပံ့ငွေနဲ့တီးနှံအမကန်ဘူပေးရတာဖြစ်ပြီးတော့အဲ့ဒါရှိမှလည်းငွေချေးယူနိုင်တာ
ပါ။ I can't show to
ဒီတစ်ခါရောက်ရင်ပေးဖို့အမကန်ဝယ်ထားတာမပြနိုင်ဘူးဆိုရင်သူတို့ကလည်းငွေချေးမပေးတော့ပါဘူး။
10နှစ်ကြာ1 trillion dollar ကျော်ဖို့ထောက်ပံ့မဲ့လဲယာမြေဥပဒေမှာ10ရာခိုင်နှုန်းကတီးနှံအမကန်ကြီးပါဒီဥပဒေအတွက်ရန်ပုံငွေထောက်ပံ့မှုဥပဒေပြုအမတ်တွေကြားညှင်းခုံရင်းစက်တင်ဘာလ30ရက်နေ့မှာဥပဒေသက်တမ်းကုန်သွားခဲ့ပါတယ်။အခုအချိန်မှာသမရရွေးကောက်ပွဲပြီးတဲ့အချိန်ထိလွတ်တော်ကိုရန်နာထားတာကြောင့်အခမ်းအနလိုလယ်သမားတွေအတွက်မရေမရာဖြစ်နေတာပါ
။ Farming comes real.
ဒီဘီကထွက်တဲ့ဝင်ငွေကဒီနေ့မှကျသွားမှာပါ
။ဒီလိုဖြစ်ရတဲ့အကြောင်းကလည်းမြေဩဇာတွေဈေးတက်ပြီးသူစိုက်တဲ့ပြောင်းမှုနဲ့ပဲပိဆက်ကလည်းဈေးကျနေတာကြောင့်လို့ပြောပါတယ်။ဈေးကျရတဲ့အကြောင်းတစ်ခုကလည်းအမေရိကန်ကထရမ့်အစိုးရလက်ထက်မှာတရုတ်တမ္မဏိအပေါ်အခွန်တိုးမြင့်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ကလည်းအမေရိကန်ပဲပီးဇက်တွေအပေါ်ကုန်သွယ်ခွင့်တိုးမြင့်လိုက်လို့ပါဂျိုးဘိုင်ဒန်လက်ထက်မှာလည်းဒါကိုဆက်ထားထားပါတယ
် China's purchases of
တရုတ်ဝယ်ယူတာကကျသွားပါတယ်ဒါကြောင့်ကုန်သွယ်ခွင့်ကလက်သမားတွေကိုအရေးဆုံးထိတာပ
ါအမေရိကန်သမ္မတလောင်းမဲဆွယ်ပွဲတွေမှာကုန်သွယ်ခွင့်ထပ်တိုးကောက်မယ်လို့ပြောရင်အခမ်းအနနဲ့လက်သမားဒေးဗစ်အိုက်ဇာမန်တို့ကိုထိတ်လန့်စေပါတယ
်
ဒါကိုတော့လက်မှာတယ်
အိုက်ဇာမန်ဟာသူ့လေအတွက်ပြောင်းမှုတွေကိုတန့်စင်နေတာဖြစ်ပြီးဒါတွေကိုအခုရောင်းရမလားတင်ထားပြီးဈေးကောက်မှရောင်းမလားဆိုတာစဉ်းစားနေပါတယ်။ဒါပေမဲ့လည်းသူကကုန်သွယ်ကုန်ကြောင်းရေရှည်ထိခိုက်မှာကိုစိုးရိမ်နေပါတယ
်။ We lost that soybean market.
ကျွန်တော်တို့တရုတ်ပဲပြည်ဆက်ဈေးကွက်ကိုတောင်အမေရိကကိုပေးလိုက်ရတာပါ
။ We need new market.
ဈေးကွက်အစ်စ်လိုပါတယ်။ကျွန်တော်တို့သီးနှံတွေရောင်းဖို့ပါ
။ Ryan Whitehouse ဟာ Illinois လေသမားအဖွဲ့ကဥပဒေဆိုင်ရာဒါရိုက်တာဖြစ်ပြီးလေသမားတွေအတွက်ဥပဒေပြဋ္ဌာန်းဖို့တောင်းဆိုလှုပ်ရှားသူပါ
Making sure that
ကျွန်တော်တို့အဖွဲ့အတွက်ကုန်သွယ်ကွန်တွေမချမှတ်ရေးဟာထိတ်တန့်ဦးစားပေးဖြစ်ပါတယ်
တရုတ်နဲ့ကုန်သွယ်စစ်ကြောင့်သ ီးနှံဈေးနှုန်းတွေမကတခြားဟာတွေကိုပါလဲထိခိုက်တယ်လို့အိုက်ဇမန်ကပြောပါ
တယ်။ကျွန်တ
ော်တို့သုံးဆွဲနေတဲ့ကရိယာတော်တော်များများကိုဈေးတက်သွားစေပါတယ်။အချောင်းကအလူမီနီယံနဲ့တန်မဏိဈေးတက်သွားလို့ဖြစ်ပြီးကျွန်တော်တို့လေယာစိတ်ပစ္စည်းတွေကအဲ့ဒါတွေနဲ့လှုပ်ထားတာပါ
။ကုန်သွယ်ကုန်ကတက်ရောက်မှုတွေကိုပြေလျော့စေဖို့ထရမ့်အစိုးရလက်ထက်ကလယ်သမားတွေကိုထပ်တိုးအထောက်ပံ့တွေပေးခဲ့ပေမဲ့ဒါရီဟာသူ့ရဲ့အရှုံးအားလုံးကိုမကာမိစေဘူးလို့အိုက်ဇမန်ကပြောပါတယ်
။ I don't know that it made us whole.
ကျွန်တော်တို့အတွက်အကုန်ပြန်ရပါမလားဆိုတာမသိပါဘူး
။ဒီနေ့သမရဘသူပဲဖြစ်ဖြစ်လွတ်တော်အမတ်တွေဘသူပဲဖြစ်ဖြစ်လယ်သမားတွေကိုဂရုစိုက်ဖို့အကမန်ကမျှော်လင့်ပါတယ်
။ Are we well represented?
ကျွန်တော်တို့ဒီချာကူစားပြုလာလို့မေးကျွန်တော်ကတော့မထင်ပါဘူး
။ရွေးကောက်ပွဲပြီးရင်ဘသူပဲနိုင်နိုင်လေယာမြေဥပဒေကိုအမြန်ဆုံးအတည်ပြုပြဋ္ဌာန်းဖို့အရေးကြီးတယ်လို့အိုက်ဇမန်ကအကမန်ကနှစ်ဦးလုံးကပြောပါရယ်ခင်ဗျာ
ကိုငင်းချမ်းပြောပြသွားတာဖြစ်ပါတယ်အခုအစားပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့ဒီတဲကမှအရင်ဆုံးတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါသတင်းလွှတ်လပ်ခွင့်ကိုစစ်ကောင်စီကနီလန်းဘောင်းစုံနဲ့အပြင်းထန်ဖိနှိပ်ထားတာကြောင့်ပြည်သူတွေအတွက်မှန်ကန်တဲ့သတင်းအချက်အလက်ရရှိရေးမှာ FM ရေဒီယိုထုတ်လွှင့်မှုဟာအရေးပါထိရောက်ကြောင်း Federal FM တီထောင်သူကိုတင့်က VOE ကိုပြောပါရယ်စစ်ကောင်စီကိုအပြင်းထန်တွန်းလှန်နေတဲ့ KNDP နဲ့မှ Federal FM အခြေစိုက်ထုတ်လွှင့်နေတာကိုကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့မန်ဂျင်နိုင်ကကိုတင့်ကိုတွေ့ဆုံမေးမြန်းထားပါရယ်ခင်ဗျာ
ပါကိုတင
်ဟုတ်မင်္ဂလာပ
ါအခုအဲ့တော့ကျမတို့ကိုယ်တိုင်ခုဒီ Federal FM ရုံးကိုရောက်လာရဆိုတော့ကျမတို့အရင်ဆုံးသိချင်တာကဒီ Federal FM ကအခုကီနီပြည်နယ်ထဲမှာရပ်တည်လှုပ်ရှားနေတဲ့အခြေအနေကိုပြောပြပါဦ
းဟုတ်ဒီကျွန်တော်လက်ရှိရောက်နေတာကျွန်တော် Federal FM ရဲ့ရုံးချုပ်ပေါ့ရုံးချုပ်လည်းဖြစ်တယ်ပြီးကျွန်တော်အတန်လေးဌာနလည်းဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ဒီကီနီကိုစပြီးရုံးစဖွင့်မယ်ဆိုပြီးစဉ်းစားတာကအဲ2021ခုနှစ်မေလမှာကျွန်တော်ဒီမှာရုံစဖွင့်မယ်ဆိုပြီးလုပ်တာပါ။စောင့်မှာတော့ကျွန်တော်ဟိုမှာပဲပေါ့ရန်ကုန်မှာပဲကျွန်တော်အဲ့လိုမိုဘိုင်းနေနဲ့ underground အဲ radio လွှင့်တဲ့ပုံစံမျိုးနဲ့ကျွန်တော်လုပ်တယ်။လုပ်ပြီးကမှဒီဘက်ကိုကျွန်တော်ရောက်လာရပေါ့ဒီမှာရောက်လာပြီးကမှလုံချုပ်လုပ်ပြီးတော့ကျွန်တော်စလုပ်ပါတယ်ပြ။အဲ့
တော့ဒီအခုကီနီမှာအခြေဆိုင်တာကဘယ်လောက်ကြာပါပြီလဲ။အဲ
ကျွန်တော်အခုမေဆိုရင်3နှစ်ပြည့်ပြီပေါ့ဟု
တ်ကဲ့။အဲ့တော့ရန်ကုန်မှာလှုပ်ရှားခဲ့တယ်ဆိုတဲ့အပိုင်းပေါ့နော
်။
အဲ့ဒီဟာကအဲ့ Federal FM နေနဲ့လှုပ်ရှားခဲ့တာလားဒီရန်ကုန်မှာလဲကိုတင်းတို့ဒီအတန်လွှင့်လုပ်ငန်းလုပ်ခဲ့တာအရင်ပြောပြပါဦ
း။ဟုတ်ရန်ကုန်မှာတော့ကျွန်တော်ဖေဖော်ဝါရီမှာဖေဖော်ဝါရီအာနာသိမ့်တဲ့နေ့မှာပေါ့ကျွန်တော်အကုန်လုံးပြတ်သွားရ။ဆိုစစ်ကောင်စီရာနေပြီးတော့ဒီ control လုပ်လိုက်တဲ့ media အကုန်လုံးကအကုန်လုံးပြတ်သွားဥမာ internet TV line PF line ဆိုဒီ show wave လောက်ပဲပေါ့ဒီဒီ show wave လောက်ပဲဒီစစ်ကောင်စီ control မလုပ်လို့မရတဲ့နေရာရောက်တာဒါပေမဲ့အဲ့မှာပြဿနာပါလဲဆိုတာလူတွေက radio use လုပ်မဖြစ်တော့ဥပမာပြောရရင်မှာ show wave ပေါ့ show wave ကအဲမနက်ခင်းနဲ့ညခင်းလောက်ပဲတကယ်လူကြီးပိုင်းနေနားထောင်တဲ့ပုံစံမျိုးဖြစ်နေတာဆိုဒါပေမဲ့နောက်အားသာချက်တစ်ခုကလူတွေကပါရင်နားထောင်တယ် FM ကိုနားထောင်တယ်ဥပမာကားဖွင့်နေတဲ့နားထောင်တယ်ခေးသွိုင်းနေတဲ့ FM line တွေကိုနားထောင်တယ်ပေါ့ဆို FM ကတစ်စက်တစ်ခေတ်ပြန်ထလာတဲ့အချိန်မှာကျွန်တော်စဉ်းစားချက်ကโอเคစစ်ကောင်စီကဒါရီကို control လုပ်လိုက်တယ်ဒါရီကိုပိတ်လိုက်တယ်ဒါဆိုငါကဘာနဲ့ပြန်ပြီးတော်လည်မလဲပေါ့โอเคဒါမျိုးဆိုရင်ငါတို့လုပ်လို့ရတာက FM set တွေကိုယ့်အတူတူလွယ်လွတ်မယ်ဆိုတဲ့ပုံစံမျိုးကျွန်တော်ကစဉ်းစားတာဆိုအဲ့အတွက်အဲကျွန်တော်တို့ဒီ February မှာပဲကျွန်တော်ပစ္စည်းမှာတယ်မှာပြီးတော့ကျွန်တော်တတိယအာဒီ3လပိုင်းပေါ့ဒီမတ်လမှာကျွန်တော်ဒုတိယပတ်မှာကျွန်တော်ပစ္စည်းရောက်လာပေါ့ဒီတရုတ်ကနေมาတာဆိုအဲ့အနေပြီးကျွန်တော်ဒီ3လပိုင်း29ရက်နေ့ကျွန်တော်ကတွန်လည်နေပေါ့အဲ့တွန်လည်နေမှာကျွန်တော်ဒီစပြီးတော့ဝင်ငန်းစလုပ်တယ်စပြီးတော့အတန်းလွင့်နေဗျာ
ဟုတ်အဲ့တော့ဒီဆဆပြောသလိုရန်ကုန်မှာဆဆချင်းအဲဒီအာနာသိမ့်ပြီးတော့ဗောနော်ရန်ကုန်မှာဆက်ဆက်ချင်းဒီမီဒီယာဒီအထူးသဖြင့်အတန်လွှင့်လုပ်ငန်းကိုလုပ်တဲ့အချိန်မှာဘလို့အခက်အခဲတွေရှိခဲ့လဲအဲ
ပထမတစ်ခုကကျွန်တော်ကဟိုလုံချိုရေးအဓိကဗောလုံချိုရေးအဓိကဒါပေမဲ့အဲ့ဥစားလုံးမစခင်မှာကျွန်တော်ကဘာစလုပ်ဖို့စဉ်းစားတယ်အဲ့ဥစားကိုပစ္စည်းဝယ်မယ်ဗောပစ္စည်းဝယ်ခါမှာဟိုပတ်စံရှိလာဗောအဲ့မှာဟိုကျွန်တော်စဉ်းစားရတာကโอเคငါတို့ကိုယ့်ပတ်စံနဲ့ကိုယ်စလုပ်မယ်ဗောဆိုတော့ကျွန်တော်အဲ့လိုပစ္စည်းတွေကိုကိုယ့်ပတ်စံနဲ့ကိုယ်မှာတယ်ကိုယ့်ပတ်စံနဲ့ကိုအဲကျွန်တော်စလုပ်တယ်ဗောလုံကြီးနဲ့အဲ့မှာဘာဝါဆိုရင်ရတယ်ကျွန်တော်ရဲ့ဒီ ဒီရန်ကုန်မှာလွတ်နေဟာကိုသူစစ်ကောင်စီကတော်တော်ကြောက်ပွန်ကြတယ်။ဟိုတင်းစာရဲမှာပါကြီးညာပြီးအဲ့ဥစ္စာလိုက်ဖန်နေဆွဲတဲ့တင်းကိုကြားတာ။ဆိုတော့ကျွန်တော်တို့လူရဲ့ဒီလုံခြုံရေးကိစ္စပါကျွန်တော်ကဆုံးရပါ
။ဒီစပြီးတော့ဒီအတန်လွတ်လုပ်ငန်းကိုလုပ်ဖို့ပေါ့အဲ့ Federal ဆိုတဲ့နာမည်နဲ့ဘာလို့စလုပ်ခဲ့လဲ
။အဲ့ဥစ္စာကဟိုကျွန်တော်တို့ဒီအဲ့ကောင်မလွတ်ခင်မှာကျွန်တော်တို့ကဟိုဒီ February မှာကျွန်တော်ကဆန္ဒပြရေးလုပ်တာပေါ့။အဲ့ချိန်မှာကျွန်တော်ဗမာလူမျိုးစုကိုယ်စားလှယ်အနေနဲ့လူမျိုးပေါင်းစုံအထူးတွေတပိတ်ကော်မတီပေါ့ General Strike Committee of Nationality မှာကျွန်တော်ဗမာလူမျိုးစုကိုယ်စားလှယ်နဲ့ပါတယ်အဲ့မှာကျွန်တော်ကလူမျိုးပေါင်းစုံအထူးတွေတပိတ်ကော်မတီနဲ့အဲဆန္ဒပြရေးလုပ်တယ်ဆန္ဒပြရေးလုပ်နေရင်လည်းအဲ့လိုရေဒီယိုပစ္စည်းတွေရောက်လာတဲ့အချိန်မှာငါတို့ရေဒီယိုလည်းလွှင့်မယ်အဲ့ချိန်မှာကျွန်တော်စဉ်းစားကျွန်တော်ကအဲ့လို Community Radio ကိုကျွန်တော်ဟိုးရင်လို့ဟိုးရင်ကအဲကျွန်တော်ကြီးလုတ်ခတ်ကြတာတော့အဲ့လို Community Radio ပုံသဏ္ဍာန်နဲ့ရန်ကုန်မှာလွှင့်မယ်လို့စဉ်းစားခဲ့ခါမှာ Okay ငါတို့ဘာနာမည်ပေးမလဲပေါ့အဲကျွန်တော်တော်လန်ရေး FM Supreme FM ဆိုအဲ့လိုရေဒီယိုနာမည်ပေးနေနောက်ဆိုကျွန်တော်ကလူမျိုးပေါင်းစုံအထူးတွေတပိတ်ကော်မတီမှာကျွန်တော်စဉ်းစားရကငါတို့သွားနေပါလဲ Federal Land ပေါ့ Okay Federal Land ဆိုရင်ငါတို့ဘာလုပ်မလဲဆိုရင် Federal FM ပေါ့ Okay အဲ့မှာ Federal FM ဆိုပြီးနာမည်ပေးနေအဲ့နာမည်နဲ့အဲကျွန်တော်က Federal FM ဆိုပြီးစလုပ်တယ်ဆိုအဲ့လိုပုံစံမျိုးပါပဲကျွန်တော်အဲ့မှာတော့ဒီ GSN ပေါ့တပိတ်ကော်မတီနဲ့ကျွန်တော်တို့ဒီမူရီတူတယ်အဲဒီတန်မိုးတွေတူတယ်ပေါ့ဆိုအဲ့လိုပုံစံမျိုးနဲ့ကျွန်တော်တို့လုပ်ကြတယ
် Okay အဲ့တော့အခုဒီကီနီပြည်နယ်အထိပေါ့နော် Federal FM ကရောက်လာတဲ့အခြေအနေရောပြောပြပါအောင
်။အဲဆိုတော့အဲ့မှာကျွန်တော်တို့လူတွေပေါ့ကျွန်တော်တို့လူတွေအဲ့လိုအဲလေးလပိုင်း၅လပိုင်းမှာကျွန်တော်တောက်လျှောက်ဖန်ခံရတာပေါ့ကျွန်တော်ဆန်လမ်းပေါ်မှာဆန်လာပြရတဲ့ခါကျတောက်လျှောက်ဖန်ခံရရယ်။ဆိုတော့အဲ့လိုဖြစ်တဲ့ခါမှာကျွန်တော်စဉ်းစားချက်က Okay ငါတို့ရန်ကုန်မှာဒီတိုင်းသွားနေငါတို့အုပ်စုလိုက်ကြီးပါတော့မှာပေါ့။ဆိုတော့အဲ့အတွက်ကျွန်တော်ကဒီကရီနီကိုလာတယ်လာပြီးတော့ကရီနီမှာအဲယုံပေါ့တပတ်လောက်နေပြီးတော့ယုံကားမယ်ပေါ့ယုံကားမယ် Safe House အဲ့လိုဒီကျွန်တော်လူကြီးအဲ့လိုဘယ်လိုပြောမလဲအဖမ်းခံရဒီကိုပြေးဖို့ဆိုတဲ့နေရာမျိုးကိုကျွန်တော်စဉ်းစားတာပေါ့ဒါပေမဲ့ဒါဖြစ်လဲဆိုအဲ့အချိန်မှာကျွန်တော်ဂရီနီမှာဒီမိုဆိုတိုက်ပွဲစဖြစ်တာပေါ့စဖြစ်တဲ့အတွက်အဲတင်ပါပူပြီးတော့အခြေချဖြစ်သွားတာပေါ့လူ
အဲ့ခါမှာအဲ့ဒီ Federal FM နေနဲ့ရက်တည်တဲ့ခါမှာရောဒီအဲ့လိုမျိုးအခုဆိုကင်းနီပြည်နယ်မှာရက်တည်တဲ့အတွက်ဒီမှာရှိနေတဲ့ IEC လို့ဂျာကာလာဒီအုပ်ချုပ်ရေးကောင်စီတို့ရဲ့ဒီလွှမ်းမိုးမှုတွေရောရှိလ
ားလွှမ်းမိုးမှုရှိလားလို့မေးကျွန်တော်ကမရှိဘူးလို့ပြောရမှာကျွန်တော်လည်းရက်တည်ချက်ကရှင်းလင်းပြောတယ်အဲဒါပေမဲ့တချို့အဲမြေပြင်မှာရှိနေတဲ့အတွက်တချို့ကိစ္စမှာကျွန်တော်ကအဲဟိုနည်းနည်းတော့တတိမူရဟာမျိုးရှိဥပမာကျွန်တော်စစ်ရေးကိစ္စမျိုးဆိုကျွန်တော်ကြီးတတိမူရဘူးစစ်ရေးကိစ္စမျိုးကအများနဲ့အဲကျွန်တော်ထိလွယ်ချလွယ်ဖြစ်တဲ့ဟာမျိုးဖြစ်တဲ့အတွက်ကျွန်တော်တို့တည်တည်မြေဘူးစီရေးတည်ဦးနဲ့ပတ်သက်ကျွန်တော်တို့လက်ဆောင်တယ်ပြီးတော့အစိုးရနဲ့ပတ်သက်တဲ့ဟာမျိုးကြီးဆိုလဲကျွန်တော်တို့ကဒီတိုင်းမှာကျွန်တော်ကအရင်အစိုးရနဲ့ channel တစ်ခုဖောက်ထားတာပေါ့ဒီတင်းနေဖြစ်လာဆိုကျွန်တော်အစိုးရကိုပြီးရအဲအဲဆိုမြေဒီတင်းတွေရှိနေတယ်အဲ့ဥစ္စာကိုဘလို့ဖြည့်ရှင်းဖို့ရှိလဲ Okay သူကအဲ့ဥစ္စာကိုဖြည့်ရှင်းလိုက်နိုင်တယ်ဆိုတော့ကျွန်တော်ကပြီးသွားတယ်ဒါတင်းလုံးစာအကြောင်းမရှိဘူးအဲအမှကျွန်တော်ကတိုးနဲ့ထက်စကားပြောခါမှာဒီဥစ္စာကဒီလိုဖြစ်နေပြီဒါကအဲဖြည့်ရှင်းလို့ရနိုင်လားပေါ့ဖြည့်ရှင်းလို့မရနိုင်ကျွန်တော်တို့ဒီဥစ္စာကိုအဲမေးမယ်ပေါ့မေးပြီးတည်င်းလုံးမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်ကစကားပြောတယ်ပေါ့ဆိုတော့အဲ့လိုပုံစံမျိုးနဲ့အဲကျွန်တော်ကဒီ IEC ရော KSCC ရောဒီတန်ရင်းနေနဲ့ကျွန်တော်ကအဲ့လိုဒီ relationship ကိုတည်ဆောက်ထားရပြီအ
ဲ့တော့ဒီလိုပေါ့နော်တကယ်စစ်ဖြစ်နေတဲ့နေရာမှာအခြေဆိုင်ပြီးတော့တည်င်းယူနေရတော့အဲ့ဒီကိုတင်းတို့ဒီ Federal FM ရဲ့တည်င်းသမားတွေရောဟိုအတက်အန်တွေဘယ်လောက်ထိကြုံခဲ့ကြလဲ
ကျွန်တော်တို့ဆိုရင်ကျွန်တော်တို့ရှည်တန်းအဖွဲ့ဆိုလေရင်နဲ့ခဏခဏပြစ်ခံရတယ်ဟိုကျွန်တော်ကိုယ်တိုင်ပေါ့ကျွန်တော်ကိုယ်တိုင်လေရင်နဲ့ရှစ်ခါတိတိပြစ်ခံရတယ်ဒါကျွန်တော်မသေးတာပဲပေါ့မသေးတော့ခုလေးတိစကားပြောနေတာကျွန်တော်တို့နေရဲ့ကျင်းနေကိုလေရင်နဲ့အဲ့လိုလေရင်နဲ့ဆင်းနဲ့ပြစ်တယ်120မမရင်းနဲ့ကျွန်တော်120မမဆိုရင်အဲ့လိုအဲတော့တထောင်ကျော်ရှိရပေါ့အဲ့သူ့ရဲ့ထိပ်ဖူးကိုအဲ့ဥစားနဲ့မီးရင်မတွက်နိုင်အောင်ပြစ်ခံရတယ်ကျွန်တော်တို့နေရဲ့နေရာလေရင်ပြစ်ပြည့်ဆိုတော့တောက်လျှောက်ပြစ်တဲ့အချိန်မှာကျွန်တော်မရကြအောင်ထွက်ပြေးရတာမျိုးဆိုအဲ့လိုမျိုးခဏခဏဖြစ်တယ်အဲကျွန်တော်အဖွဲ့ရလေဆိုရင်မိုင်းနှစ်ခါနီးမိုင်းကိုကားနဲ့မိုင်းနှစ်ခါနီးမိတယ်လေရင်နဲ့အဲလေရင်နဲ့အဲ့လိုရှေ့ကိုသွားနေတဲ့ပြစ်ခံရတာမျိုးရှိတယ်ပြီးကျွန်တော်ကားတစ်စီးဆိုရင်အဲရှေ့တန်းမှာရှေ့တန်းမှာကိုအဲ့ဒီစစ်ကောင်စီရဲ့ပိတ်ဆို့မှုကိုခံလိုက်ရတဲ့အတွက်ကျွန်တော်အလူလွတ်ကိုလွင်ရုံးထွက်ပြေးရတဲ့ဟာမျိုးကြီးရှိတယ်ပေါ့ဒါလို့လို့ဆိုကျွန်တော်တို့ဒီကာလမှာတွေ့ခဲ့ရတဲ့ဟာ
အခုဒီ Federal FM နေနဲ့သတင်းပိုင်းကြရသတင်းပိုင်းရရောဘလို့သတင်းချက်လက်တွေဘလို့ program တွေထုတ်လွှင့်နေလဲ
အဲကျွန်တော်အခုဒီမြေပြင်မှာပေါ့လက်ရှိကျွန်တော်ထုတ်လွှင့်နေတာကအဲညနေ2နာရီညနေအစ်စ်ပေါ့ကျွန်တော်ဟိုပြီးမနက်ပိုင်းမှာじゃကျွန်တော်ပြန်လည်ထုတ်လွှင့်ချက်လုပ်တယ်ဆိုအဲ့မှာကျွန်တော်ကသူ့အပိုင်းနဲ့သူရှိတယ်ဥမာကျွန်တော်သတင်းဆိုရင်ကျွန်တော်နေ့စဉ်သတင်းရှိတယ် နေ့စဉ်တနေ့ရောကျွန်တော် green နဲ့ပတ်သက်တာတော့ပို့များတယ်ဒါပေမဲ့တခြားဒေတာကတတိယနေလဲကျွန်တော်ဖြည်းဖြည်းပါတယ်ပြီးတော့ပါတနာမီဒီယာတွေကနေပြီးတော့ဒီမိတ်ဖက်မီဒီယာဖွဲ့စည်းရာတတိယနေလဲကျွန်တော်ပြန်တုံးတယ်ဆိုအဲ့လိုပုံစံမျိုးနဲ့တတိယပိုင်းရှိတယ်ပြီးကျွန်တော်ကလူမှုကိုပညာပေးတဲ့အစီအစဉ်တွေရှိတယ်အမကျွန်တော်လူမှုကိုပညာပေးတဲ့အစီအစဉ်တွေကကြအဓိကအမ mind နဲ့ပတ်သက်တဲ့ဟာရေဒီနေရာရောမြေမြုံမှရှိရမသွားပါနဲ့ဒီနေရာမှာတိုက်ပွဲဖြစ်နေဒီလန်ခီမသွားပါနဲ့ဆိုတာမျိုးဥမာကျွန်တော်အခုဆိုဒီမိုဆိုတကြောကိုစစ်ကောင်စီကစစ်ကြောင်းပြန်ထုတ်လာရယ်လွင်ခဲ့တဲ့တပတ်ကြာပဲအဲ့ဥစ္စာကိုမသိရတဲ့အတွက်အဲနေရောက်ပေါ့လူငယ်နေရောက်ကအမျိုးသားတယောက်အမျိုးသမီးတယောက်ကသူ့ရဲ့ရွာကိုပြန်တဲ့အခါမှာပြစ်တဲ့ခံရရယ်ဆိုအဲ့လိုပုံစံမျိုးရှိတယ်ဆိုတော့အဲ့လိုပုံစံမျိုးဖြစ်တဲ့အတွက်ဟိုဒါဘာလို့လဲဆိုတော့သူတို့မသိဘူးဆိုအဲ့လိုပုံစံမျိုးဒီဘယ်နေရာမှာဘာဖြစ်နေရဲဆိုတော့ကျွန်တော်အရေးပေါ်ပြောရယ်ပြီးနောက်တစ်ခါကျွန်တော်လေချောင်းနဲ့ပတ်သက်တာကျွန်တော်တလေးလုံးမှာဆိုရင်လေရင်ကလည်းအလောဟာလို့လာတာဒီဘတ်စကားလို့လာတာဝင်လန်းထွက်လက်ပြစ်လိုက်ဆိုအဲ့လိုဟာမျိုးမှာကျွန်တော်အများနဲ့ဘယ်ကနေပြီးတော့လေရင်တက်လာပြီးဂလူးဆိုက်ပါဆိုတာမျိုးကျွန်တော်ကပြောတယ်သူတို့ကတည်င်းလို့ပြောလိုက်ပြီးဆိုတော့ကျွန်တော်ကဘယ်လိုပြောရမလဲအဲစိတ်မချမ်းမြေ့စရာကြီးပဲလေနော်တည်င်းလို့ဖြစ်ပြီးဆိုကျွန်တော်တို့ဟိုရှာလာတည်င်းဆိုတာကဟိုလူဘလောက်တည်တယ်လူဘနဲ့ောက်ခိုင်းမိရယ်ဘယ်နေပြစီရယ်ဘာဖြစ်ဆိုအဲ့တည်င်းကြီးပဲကျွန်တော်ကတည်င်းဆိုပြီးဖြစ်လာတာအဲ့မှာအပြင်သူတို့ကအဲ့ဥစားရကိုရန်တွေ့ကိုရန်တွေ့လာတဲ့လူကြီးလေနော်လူကြီးကကျွန်တော်အခုကျွန်တော် Federal Fan ကာပါဖြစ်နေရဲ့စစ်ဆောင်စကန်နေကလူတို့ရဲ့အဲ့အနေထားအာယုံတွေကိုရန်တွေ့ပြီးသွားပြီကိုရန်ကြုံခဲ့ရပြီကိုရန်လူတို့သူ့ရဲ့ဆွေမျိုးသားသမီးတွေဆုံးရှုံးလိုက်ရဆိုအဲ့လိုပုံစံမျိုးမှာကျွန်တော်တို့ကသူ့အတွက်ဖြိုဖြိုရေးဆိုတာထည့်စင်တာတယ်သူ့အတွက်ဗာဖြိုဖြိုရေးရှိလဲအဲ့အတွက်သူ့အတွက်ဖြိုဖြိုရေးအစီအစဉ်တွေကျွန်တော်ကထည့်ပေးဥပမာတချင်းနဲ့ပတ်သက်တာတွေဒီမှာဆိုကျွန်တော်လူမျိုးစုနဲ့ပတ်သက်တဲ့တချင်းတွေထည့်တယ်အဲပြီးကျွန်တော်ကဒီဖြိုဖြိုရေးအစီအစဉ်တွေထည့်တယ်ဆိုအဲ့လိုဟာမျိုးတွေနဲ့ကျွန်တော်တို့ကလူမှုကိုဖြိုဖြိုရေးဆိုတဲ့အစီအစဉ်မှာကျွန်တော်ကပြန်ထည့်တယ်ဒါမှပဲလူမှုကဒါကိုနားထောင်မယ်ဒါကနေပြီးအဲဖြိုဖြိုရေးလည်းရတယ်သတင်းလည်းရတယ်အသိပညာလည်းရတယ်ဆိုတဲ့ဟာမျိုးတွေပါကျွန်တော်တို့ကအဲကျွန်တော်တို့ကဒီ Federal Fan ဒီတာဝါရန်နေစင်သွားနေတာအဲ့လိုမျိုးဟုတ
်အဲ့တော့ဒီအခုဒီတော်လန်ရေးအင်အားစုတွေအောက်မှာပေါ့နော်တော်လန်ရေးအင်အားစုတွေထိမ့်ချုပ်ထားတဲ့နေမြေမှာလောက်ကန်ရတဲ့ဒီသတင်းမီဒီယာလွတ်လပ်ခွင့်နဲ့အရင်ဒီမြန်မာနိုင်ငံပြည်ရင်းနှုန်းကပေါ့နော်ဆရာနာမသိနေတာဖြစ်ဖြစ်ပေါ့လေဒီပြည်ရင်းမှာလောက်ကန်ခဲ့ရတဲ့သတင်းမီဒီယာလွတ်လပ်ခွင့်ဟာဘယ်လိုကွာခြားမှုရှိ
အဲအဲ့တော့မှဟိုဒီအာနာမသိနေတော့မှကျွန်တော်ကမကြိုက်တရားဆွဲလို့ရတယ်မကြိုက်တရားဆွဲလို့ရတယ်အဲတခုခုတော့လူကပျောက်သွားကြအကြောင်းမရှိဘူးလူပျောက်သွားကြအကြောင်းမရှိဘူးတနက်ကိုအဲ့လောက်မကြောက်အောင်ရှိခဲ့အဲ့ဒီဟိုဟာမတိုင်ခင်တော့မှအဲဆိုကြပါစို့ဟိုဒီအတက်ခံရတဲ့တင်းထားဟိုတင်းထောက်တွေပါရှိသေးတယ်ဒါပေမဲ့အများအနည်းဆုံးကျွန်တော်ကလွတ်လွတ်လပ်လပ်ပြောလို့ရတယ်ကိုလွတ်လွတ်လပ်လပ်ပြောလိုက်တဲ့အတွက်အဲ့ဥစ္စာကိုတနက်နဲ့အဲထောက်ခံရတဲ့ဟာမျိုးမရှိဘူးအဲဥပမာကျွန်တော်တို့ဟိုဒီအစိုးရနဲ့ဒီဟွာကြားမှာဒီဒေါ်စောစုကြည်လက်ထက်မှာဖူးတိုက်မှုအများဖြစ်ခဲ့ရတယ်။ဒါပေမဲ့အဲ့လိုတနက်နဲ့ဖြည့်ရှင်းရတဲ့နည်းလမ်းမရှိသေးဘူး။ဒါဒီဘက်မှာじゃလူတန်းစီမှာလူတန်းတို့တို့မျိုးမျိုးကတနက်ရှိတယ်။အဲ့လိုတနက်ရှိတဲ့အခါမှာကျွန်တော်ကအငင်းပွားမှုတစ်ခုဖြစ်လာပြီးဆိုရင်အဲကျွန်တော်ကဒီတိုင်းတဲ့အဲသူ့နောက်မှာရှိနေတယ်သူ့မှာရှိနေတယ်တနက်ကိုကကျွန်တော်ကထယ်သွင်းစဉ်းစားရဖြစ်တာ။လူတန်းကတနက်ကိုတုံးမယ်လို့ကျွန်တော်မဆိုလို့တနက်တုံးတယ်လို့မဆိုလို့ဒါပေမဲ့အဲ့မှာရှိနေတဲ့လူတိုင်းမှာတနက်ရှိလာပြီဆိုတော့ကျွန်တော်ကအဲ့တနက်ကိုကျွန်တော်ကကောင်းတဲ့ထဲတွင်းပြီးစဉ်းစားရတယ်။ဆိုတော့အဥ္စာကလက်ရှိအချိန်ဒီမှာကျွန်တော်စဉ်းစားရတာဒါကဂရီနီပဲ။ဒါကကျွန်တော်အညာမှာဆိုဒါထက်ပိုဆိုးတယ်။ဒါပေမဲ့အညာကိုကျွန်တော်ဘာကြောင့်မင်းအဲ့ဆိုအညာမှာဆိုးနေတာဘာလို့ဆက်ပြီးရုံမဲ့ဖို့ပြီးဘာလို့အလုပ်လုပ်မစဉ်းစားဆိုကျွန်တော်တွေမရှိဘူးဆိုရင်ဒါကပိုဆိုးလို့မှာကျွန်တော်တို့ကဒီကိစ္စကိုဒီတိုင်းထားတယ်ဒီတိုင်းမလုပ်ဘူးဆိုရင်ဒါပိုဆိုးလို့မှာအမကျွန်တော်ဒီဘက်မှာဆိုလေအဲ့ဒီကရီနီမှာဆိုတချို့ကိစ္စတွေဖြစ်တယ်အဲ့လိုကိစ္စမျိုးကြီးလက်နက်ကင်ချင်းချင်းဖြစ်တဲ့ကိစ္စလက်နက်ကင်နဲ့ပြည်သူနဲ့လူမှုနဲ့ဖြစ်တဲ့ကိစ္စရှိရတယ်မရှိဘူးလို့ကျွန်တော်ညင်းလို့မရဘူးရှိခဲ့တယ်အဲ့ရှိခဲ့တဲ့ဟာကိုနီးမှန်လမ်းမှန်နဲ့ဒီဥပဒေထုတ်ပြန်ထားတဲ့ဥပဒေတွေနီးဥပဒေတွေကကျွန်တော်ဖြည့်ရှင်းနိုင်မှုဆိုတာမျိုးအဲ့လက်ကပေါ်တည်ပေးရတာနောက်မို့ဆိုကျွန်တော်ကတနက်နဲ့ပဲဖြည့်ရှင်းလို့မှာဆိုတော့တွားပြီလေကျွန်တော်လိုချင်တဲ့အဲလူမှုတိုင်းဝဲအဖွဲ့စီအဲ့ဥစ္စာမဟုတ်ဘူးဆိုတော့အဲ့ဥစ္စာကိုကျွန်တော်ကအမြဲတမ်းတတိချက်တတိမူပြီးတော့ကျွန်တော်ကသွားရတယ်အလုပ်လုပ်ခိုင်းရတယ်ပေါ့ဟုတ်
ကျေးဇူးတင်ပါတယ်ကိုတဲ့အခုလိုအချိန်ပေးပြီးတော့မေးတဲ့မိခွန်းတွေဖြေကြားပေးတဲ့ကျေးဇူးများတ
င်ပါတယ်ဟုတ်ကဲ့ပါကျေးဇူးပါ
ဘတ်စင်မြန်မာဒီမိုကရေစီရဆွေးနွေးခန်းအစီအစဉ်ကိုမိုင်းအင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOM မြန်မာဘိုင်းကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေ ဒါရိုက်အတန်းလင်းပေးနေတာဖြစ်ပါတယ်မကြာခင်မှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်
View American အတန်ကနေ2024ခုနှစ်နိုဝင်ဘာ3ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်လာမယ့်နိုဝင်ဘာ5ရက်နေ့မှာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပပြုလုပ်တော့မှာဖြစ်ပါတယ်ရွေးကောက်ပွဲနီလာရာနဲ့အမျှမဲဆွဲစည်းရုံးမှုတွေပြင်းထန်လာပြီးတော့ရှင်ပြိုင်ဘက်သမ္မတလောင်းလေကြားထိုးနှက်တိုက်ခိုက်မှုတွေလည်းပုံမူပြင်းထန်လာနေတာတွေ့ရပါတယ်အမေရိကန်နိုင်ငံဟာကမ္ဘာအင်အားကြီးကမ္ဘာဦးဆောင်နိုင်ငံကြီးဖြစ်တဲ့အတွက်အမေရိကန်သမ္မတအပြောင်းလဲနဲ့အမေရိကန်မူဝါဒအပြောင်းလဲဟာကမ္ဘာကြီးပေါ်မှာအကျိုးသက်ရောက်မှုကြီးမားစေပါတယ်ဒါကြောင့်လဲအမေရိကန်သမ္မတရွေးကောက်ပွဲကိုတကမ္ဘာလုံးကအနီးကပ်စောင့်ကြည့်နေကြပါတယ်။အဲ့ဒီအမေရိကန်သမ္မတရွေးကောက်ပွဲဟာမြို့မအရေးအပေါ်မှာရောအကျိုးသက်ရောက်မှုရှိနိုင်သလားဆိုတာကိုကမ္ဘာမြို့မမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါးရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေတကမ္ဘာလုံးအတွက်ရေးပါတဲ့အမေရိကန်သမ္မတရွေးကောက်ပွဲမြမအရေးအပေါ်တက်ရောက်မှုရှိနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါ2024နိုဝင်ဘာ5ရက်နေ့မှာပြုလုပ်မယ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းတွေအကျိတ်အနယ်နဲ့အပြင်းထန်မဲဆွယ်စည်းရုံးနေကြခြင်းဖြစ်ပါတယ်အဓိကရှင်ပြိုင်ကြမဲ့သမ္မတလောင်းတွေကတော့ဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်မဲ့လက်ရှိဒုတိယသမ္မတကမလာဟဲရစ်နဲ့ရီပဘလီကန်ပါတီကိုစားပြုသမ္မတဟောင်းဒေါ်နယ်ထရန့်တို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကိုတကမ္ဘာလုံးကစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲဟာအမေရိကန်ပြည်ထောင်စုအတွက်တင်အရေးကြီးတာမဟုတ်ပါဘူး။တကမ္ဘာလုံးအတွက်အရေးပါတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်ပြည်ထောင်စုဟာဒုတိယကမ္ဘာစစ်ကြီးအပြီးမှာကမ္ဘာကြီးကိုဥဆောင်နေတဲ့နိုင်ငံ World Order လို့ခေါ်တဲ့ကမ္ဘာအစည်းအဝေးကိုဥဆောင်ချမှတ်နေတဲ့နိုင်ငံဖြစ်တဲ့အတွက်အမေရိကန်သမ္မတအပြောင်းလဲမူဝါဒအပြောင်းလဲတွေဟာကမ္ဘာကြီးအပေါ်မှာအကျိုးသက်ရောက်မှုများစွာရှိနိုင်လိုပါပဲအဲ့ဒီလိုကမ္ဘာကြီးအတွက်အရေးပါတဲ့အမေရိကန်သမ္မတရွေးကောက်ပွဲဟာအာရှပစိဖိတ်ဒေသအတွင်းမှာအကျိုးသက်ရောက်မှုတွေရှိနိုင်တယ်လို့မြမအရေးအပေါ်မှာလဲအနည်းနဲ့အများဆိုသလိုအကျိုးသက်ရောက်မှုတွေရှိလာနိုင်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာအဓိကရှင်ပြိုင်ကြမယ်အသက်60နှစ်အရွယ်ကမ်မလာဟဲရစ်စ်နဲ့အသက်88နှစ်အရွယ်ဒေါ်နယ်ထရန့်တို့အပြင်တတိယမြောက်ရှင်ပြိုင်မဲ့သမ္မတလောင်းကတော့ Green Party က Jill Stein ဆိုတဲ့အသက်84နှစ်အရွယ်အမျိုးသမီးကြီးတူဦးတို့ပဲဖြစ်ပါတယ်။နိုဝင်ဘာ5ရက်သမ္မတရွေးကောက်ပွဲမှာမဲပေးဖို့အတွက်မဲဆန္ဒရှင်ပေါင်း 161.4 နှစ်တန်းမှတ်ပုံတင်ထားကြပါတယ်။အောက်တိုဘာ29ရက်နေ့အထိလက်ရှိသမ္မတဂျိုးဘိုက်ဒန်အပါအဝင်မဲဆန္ဒရှင်ပေါင်း 49.8 သန်းကျော်ကြိုတင်မဲ့ပေးခဲ့ကြတယ်လို့ NBC News ဖော်ပြချက်အရသိရပါတယ်။သမ္မတဂျိုးဘိုက်ဒန်ဟာဒလာဝဲပြည်နယ်ကသူနေထိုင်ရာဝဲလ်မင်တန်မြို့ကမဲယုံမှာအခြားကြိုတင်မဲ့ပေးတဲ့မဲဆန္ဒရှင်တွေနဲ့အတူ38မိနစ်ကြာတန်းစီပြီးမဲပေးခဲ့တယ်လို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြကြတာတွေ့ရပါတယ်။ The New York Times သတင်းစာကြီးကဖော်ပြတဲ့အောက်တိုဘာ29ရက်နေ့မဲဆန္ဒရှင်စစ်တမ်းတွေအရကမ်မလာဟဲရစ်စ်က49ရာဂိုင်နှုန်းနဲ့ဒေါ်နယ်ထရန့်က48ရာဂိုင်နှုန်းထောက်ခံမှုရရှိနေကြတယ်လို့ဖော်ပြပါဗျ။နယူးယောက်တိုင်းစ်ရဲ့စစ်တမ်းအရကမ်မလာဟဲရစ်စ်ကနှာတပြားအသာနဲ့ဦးဆောင်နေတယ်လို့ဆိုနိုင်ပါတယ်။ရွေးကောက်ပွဲရဲ့နီလာရာနဲ့အမျှမဲဆွယ်စည်းရုံးမှုတွေပုံမပြင်းထန်လာတယ်လို့တစ်ဖက်နဲ့တစ်ဖက်ဝေဖန်မှုထိုးနှက်မှုတွေလည်းပုံမပြင်းထန်လာနေတာတွေ့ရပါတယ်။အောက်တိုဘာ29ရက်နေ့ကနယူးယောက်မြို့ Madison Square Garden ခန်းမကြီးမှာပြုလုပ်တဲ့မဲဆွယ်စည်းရုံးပွဲမှာဒေါ်နယ်ထရန့်ကအမေရိကန်နိုင်ငံသားအားလုံးရဲ့မျှော်လင့်ချက်နဲ့အတူကျွန်တော်ဒီနေရာကိုဒီကနေ့ရောက်လာတာပါ။ဒီရွေးကောက်ပွဲမှာခင်ဗျားတို့ရဲ့မဲတွေနဲ့ငွေကြေးဖောင်းပွားမှုကိုကျွန်တော်အဆုံးသတ်ပေးမှာဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံကိုကျူးကျော်ဝင်ရောက်လာတဲ့ရာဇဝတ်သားတွေကိုရပ်တန့်အောင်လုပ်မယ်။ပြီးတော့အမေရိကန်တို့ရဲ့အိမ်မက်ကို ကျွန်တော်ပြန် account ထဲပေါ်မှာဖြစ်တယ်လို့ပြောကြခဲ့ပါတယ်ဒေါ်နယ်ထရန့်ကတရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေကိုရာဇဝတ်သားတွေလို့တုံ့နှုံခဲ့တဲ့အပြင်ထရန့်မိန့်ခွန်းမတိုင်ခင်မိတ်ဆက်စကားပြောသူတချို့ကလည်းလူမျိုးရေးနဲ့လိင်ပိုင်းဆိုင်ရာခွဲခြားမှုစကားလုံးအတုံးအနှုံးတွေနဲ့ဟောပြောခဲ့ကြတယ်လို့ VOA ကဖော်ပြပါတယ်တချိန်ထဲမှာပဲဒီမိုကရက်တစ်ပါတီသမ္မတလောင်းဒုသမ္မတကမ်လာဟဲရစ်ကလည်း ရွေးကောက်ပွဲမှာအရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲလ်ဖီးယားမြို့ကဘလက်ချက်ဖျားရှင်ကူကြောင့်မှပြုလုပ်တဲ့မဲဆွယ်စည်းရုံးပွဲမှာအမေရိကန်အနာဂတ်ကိုဗယံမတာနဲ့အမုန်းတရားတွေရှိနေတဲ့နိုင်ငံအဖြစ်ပုံဖော်ကြမလားလွတ်လပ်ပြီးတရားမျှတမှုနဲ့ဂရုဏာတရားပြည့်ဝတဲ့နိုင်ငံအဖြစ်ပုံဖော်ကြမလားဆိုတာဒီရွေးကောက်ပွဲမှာပါဝင်မဲထည့်ကြမယ တွေဖြစ်ပေါ်လာနိုင်တယ်လို့ကမလာဟဲရစ်ကညင်ညွန်းပြောဆိုခဲ့တာဖြစ်ပါတယ်။မဲဆွယ်စည်းရုံးပွဲတွေမှာနာမည်ကျော်ကြားလူတီများထင်ရှားသူတွေဟာသူတို့ထောက်ခံတဲ့သမရလောင်းတွေကိုဝန်းရံခဲ့ကြတာတွေ့ရပါတယ်။နာမည်ကျော်တက်စလာလျှက်စစ်ကားနဲ့ SpaceX အာကသယာဉ်လွှတ်တင်ရေးရဲ့ CEO ဘီလီယံနာတတိကြီးအီလွန်မတ်စ်ဟာဒေါ်နယ်ထရန့်ကိုထောက်ခံသူဖြစ်ပါတယ်။အီလွန်မတ်စ်ဟာထရန့်ရဲ့မဲဆွယ်စည်းရုံးပွဲတွေမှာလိုက်ပါဟောပြောသလိုထရန့်ထောက်ခံသူတွေကိုဒေါ်လာတန်းချီအကုန်ကျခံပြီးကန်စားမဲ့အစီအစဉ်တွေနဲ့စည်းရုံးတာကိုလည်းတွေ့ရပါတယ်။အလားတူပါပဲ။အမေရိကန်သမ္မတဟောင်းအိုဘားမားနဲ့ဇနီးဖြစ်သူမစ်ရှဲအိုဘားမားတို့အပါအဝင်ကမ္ဘာကျော်အဆိုတော်တွေဖြစ်ကြတဲ့တေလာဆွစ်ဘီယွန်စေဘရုစ်ပရင်စတင်စသူတို့ဟာလည်းသမ္မတလောင်းကမလာဟဲရစ်ကိုဝန်းရံထောက်ခံကြတာတွေ့ရပါတယ်။ဒီသမ္မတရွေးကောက်ပွဲမှာထူးခြားတဲ့ဖြစ်စဉ်ကတော့အစင်လာရရီပဘလစ်ကန်တွေဖြစ်ကြပြီးဩဇာကြီးထင်ရှားသူတွေဖြစ်ကြတဲ့သမ္မတဟောင်းဂျော့ဂျ်ဒဗလျူဘုရှ်ရဲ့သမီးဘာဘရာပီယာစ်ဘုရှ်ဒုတိယသမ္မတဟောင်းဒစ်ရှေနီနဲ့သမီးဖြစ်သူလွတ်တော်အမတ်ဟောင်းလစ်ရှေနီတို့ဟာရီပဘလစ်ကန်သမ္မတလောင်းထရန့်ကိုမထောက်ခံကြဘဲ၎င်းတို့ပါတီရဲ့ပြိုင်ဘက်ဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်ကိုလူသိရှင်ကြားထောက်ခံခဲ့ကြတာကိုအံ့ဩဖွယ်ရာတွေ့ရပါတယ်။ရုပ်စွာအစုံဒေါ်နယ်ထရန့်သမ္မတဖြစ်စဉ်ကဒုသမ္မတအဖြစ်အတူလက်တွဲဆောင်ရွက်ခဲ့တဲ့မိုက်ပန်စ်ကတောင်ထရန့်ကိုမထောက်ခံဘူးဆိုတာတွေ့ရပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာကမလာဟဲရစ်ပဲနိုင်နိုင်ဒေါ်နယ်ထရန့်ပဲနိုင်နိုင်မြမအရေးမှာတော့တိတ်တိတာထင်ရှားတဲ့ပြောင်းလဲမှုတွေရှိမှာမဟုတ်ဘူးလို့လေလာစောင့်ကြည့်သူအများစုကယူဆကြပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုဗာဂျီးနီးယားမှာနေထိုင်သူမြမတဦးကတော့ဒီရွေးကောက်ပွဲကနေသမ္မတတစ်တူပေါ်ပေါက်လာမှာပါ။အိမ်ပြည်တော်မှာသမ္မတအပြောင်းလဲဖြစ်လာမှာပါ။သမ္မတအပြောင်းအလဲနဲ့တူအစိုးရအဖွဲ့ရဲ့အရေးကြီးတဲ့ထိတ်တန်းနေရာတွေမှာလည်းလူသစ်တွေဖြစ်လာမှာသိကြပါတယ်။အဲ့ဒီတော့အဲ့ဒီလူသစ်တွေအနေနဲ့မြမအရေးပိုတိလာအောင်မြမအရေးပိုအာယုံဆိုင်လာအောင်လှုပ်ဆော်စည်းရုံးနိုင်ရေးဟာမြမအရေးလှုပ်ရှားသူတွေအတွက်အရေးကြီးတဲ့တာဝန်တရားဖြစ်လာလိမ့်မယ်လို့ယူဆတဲ့အကြောင်းမှတ်ချက်ပြီးပြောကြပါတယ်။နိုဝင်ဘာ9ရက်အမေရိကန်သမ္မတရွေးကောက်ပွဲဟာသမ္မတတဦးအပြင်အမတ်တရာဦးရှိတဲ့စီးနှိတ်အထက်လွှတ်တော်အတွက်34ဦးနဲ့အောက်လွှတ်တော်အမတ်နေရာအားလုံးအတွက်435ဦးကိုအမေရိကမဲဆန္ဒရှင်တွေရွေးချယ်ပေးကြရမှာပါ။ဒါအပြင်ပြည်နယ်အုပ်ချုပ်ရေးမှုတွေပြည်နယ်တရားသူကြီးတွေကောင်တီလိုက်ရဲရာရှိတွေဗန္ဒာရေးနဲ့ပညာရေးဘုတ်အဖွဲ့တွေကိုလည်းရွေးချယ်ပေးကြရမှာဖြစ်ပါတယ်။အမေရိကန်သမ္မတအဖြစ်ရွေးချယ်ခံရဖို့အတွက်ကတော့ပြည်နယ်90ကနေ electoral votes လို့ခေါ်တဲ့ရွေးကောက်ပွဲကိုယ်စားလှယ်မဲအရာအတွက်290ရရှိဖို့လိုအပ်မှာဖြစ်ပါတယ်။ Wall Street Journal ကတော့သမ္မတလောင်းတွေဖြစ်တဲ့ကမလာဟဲရစ်နဲ့ဒေါ်နယ်ထရန့်တို့ကြားမှာမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကွာချက်ဟာရွေးကောက်ပွဲနီးလာတာနဲ့အမျှတဖြည်းဖြည်းကျင်းမြောင်းလာနေတယ်လို့ရေးသားပါတယ်။ The New Yorker Magazine ကြီးကတော့ထရန့်ဟာအပြစ်ရှိသူဖြစ်တယ်။ဒါပေမဲ့အဆုံးပြတ်ပေးမဲ့တရားသူကြီးကတော့မဲဆန္ဒရှင်တွေသာဖြစ်တယ်လို့ခေါင်းစဉ်ပြီးရေးသားထားပါတယ်။ဘယ်လိုပဲဖြစ်ဖြစ်အမေရိကန်သမ္မတအတွက်အမေရိကန်မဲဆန္ဒရှင်တွေကသာဆုံးဖြတ်ရွေးချယ်ကြရမှာဖြစ်ကြောင်းပါခင်ဗျာ
။ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုစောင်းပါရှင်ပြည်သူနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10:00နာရီထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတခါတော့မြင်ကွင်းညမတ်စုများအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။စစ်စင်ရေးတစ်တုံညာနှစ်ခွန်အလွန်နိုင်ငံနဲ့လက်နက်ကိုင်ပဋိပက္ခတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေပိုပြီးတော့များပြားပြင်းထန်လာခဲ့ပါတယ်။ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာဒီအကြောင်းအရာကိုအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ။
ာသိမ့်မှုအလွန်နိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုပေါင်း 9,100 ကျော်ရှိလာခဲ့ပါတယ်ဒီပမာဏရဲ့ထက်ဝက်ကျော်ဟာစစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းတစ်နှစ်ကျော်ကာလအတွင်းမှာဖြစ်ခဲ့တာပါအရေးအတွက်အားဖြင့်လေကြောင်းတိုက်ခိုက်မှုပေါင်း 3,900 နီးပါးရှိခဲ့ပါတယ်ရှမ်းပြည်နယ်ဟာလေကြောင်းတိုက်ခိုက်ခံရမှုအကြိမ်ရေအများဆုံးဖြစ်ပြီး၃နှစ်ခွဲကျော်အတွင်းအကြိမ်ရေ1600ကျော်ရှိခဲ့ပါတယ်။အဲ့ဒီအထက်က1400ကျော်ဟာစစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းမှာဖြစ်ခဲ့တာပါ။ဆက်ပြီးတော့လေကြောင်းတိုက်ခိုက်မှုတွေဟာရော့ကျသွားပေမရှိသေးပါဘူး။နိုင်ငံအနှံ့မြို့နယ်စုစုပေါင်းရဲ့49ရာခိုင်နှုန်းကျော်ဟာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုခံခဲ့ရပါတယ်။အရေးအတွက်အားဖြင့်မြို့နယ်156မြို့နယ်ထက်မနည်းမှာဖြစ်ပါတယ်။စကိုင်းတိုင်းကအများဆုံးဖြစ်ပြီးမြို့နယ်33ခုဟာလေကြောင်းတိုက်ခိုက်ခံခဲ့ရတာပါ။ရှမ်းပြည်နယ်ကဒုတိယဖြစ်ပြီးမြို့နယ်26ခုထက်မနည်းမှာလဲလေကြောင်းတိုက်ခိုက်ခံရမှုတွေရှိခဲ့ပါတယ်မြို့နယ်အလိုက်မှာလေကြောင်းတိုက်ခိုက်ခံရမှုအများဆုံးခံခဲ့ရတာကဖားပွန်မြို့နယ်ဖြစ်ပါတယ်၃နှစ်ကျော်အတွင်းဖားပွန်မြို့နယ်မှာလေကြောင်းတိုက်ခိုက်မှုပေါင်း903ကြိမ်ထက်မနည်းရှိခဲ့တာပါစစ်ကောင်စီရဲ့ဒီလိုလေကြောင်းတိုက်ခိုက်မှုတွေကြောင့်နိုင်ငံအနှံ့မှာအရက်သား1980ထက်မနည်းတည်ဆုံးခဲ့ရပါတယ်ဒီပမာဏရဲ့80နှစ်ရာခိုင်နှုန်းဟာစစ်စင်ရေးတစ်တုံညာနှစ်ခုနောက်ပိုင်းကာလတွေမှာတည်ဆုံးခဲ့ရတာပါအရေးအတွက်အားဖြင့်အရက်သား1600ကျော်ဖြစ်ပါတယ်လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတည်ဆုံးမှုအများဆုံးကစကိုင်းတိုင်းဖြစ်ပါတယ်အာနာသိမ့်မှုနောက်ပိုင်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်စကိုင်းတိုင်းအတွင်းမှာအရက်သား950ထက်မနည်းတည်ဆုံးခဲ့ရပါတယ
်SD မြန်မာရဲ့မြင်ကွင်းကျယ်မဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုတခါတော့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမဟိသနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ရှင်ပြည်တော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဆရာတော်ရရှင်က VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးခက်ခက်ခဲခဲနဲ့သတင်းတူသတင်းမှန်တွေကိုတင်ဆက်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်လို့ပြောလာပါတယ်။ Cherry ဆိုတဲ့တော်ရရှင်ကတော့ VOA အဖွဲ့သားတွေအားလုံးမင်္ဂလာရှိတဲ့ညချမ်းလေးဖြစ်ပါစေနော်တဲ့မြန်မာပြည်ကြီးအမြန်ဆုံးအေးချမ်းငြိမ်းချမ်းရေးတွေရကြပါစေလို့ပြောလာပါတယ်။ဟုတ်ကဲ့ရှင် VOA ကလည်းမြန်မာပြည်သူပြည်သားတွေအတွက်ဘေးအန္တရာယ်ကင်းရှင်းတဲ့ညချမ်းဖြစ်ပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်။ဒီအစီအစဉ်လေးနဲ့ပတ်သက်ပြီးတော့မေးလာတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးပါမယ်
။ကျွန်တော်ကအင်္ဂလိပ်စာလေ့လာနေသူတယောက်ပါ။ဆရာကကျွန်တော်ကို VOE ကလွှင့်တဲ့ English program တွေနားထောင်သင့်တယ်ပြောလို့ line ပေါ်မှာ radio frequency တွေရှာကြည့်တာမတွေ့လို့ VOE ဘာမစ်ကိုမေးလိုက်တာပါခင်ဗျ။ပြန်လည်ဖြေကြားပေးတာကျေးဇူးတင်ပါတယ်။ frequency မေးတာကလေကျွန်တော်တို့အရက်က ဘယ်တော့လိုင်းပြတ်မယ်မသိလို့လိုင်းပြတ်ခဲ့ရင်လဲဆက်ပြီးလေးလာနိုင်အောင်သိကျင်လို့ပါဗျ
ဟုတ်ကဲ့ပါဒီတော့ရှင်ပထမရေးလာတဲ့အစားမှာအင်္ဂလိပ်အစီအစဉ်တွေနားထောင်ခြင်းနဲ့ဆိုလို့ကျမတို့ဒီအင်တာနက်စာမျက်နှာမှာအင်္ဂလိပ်အစီအစဉ်တွေနားဆင်လို့ရတဲ့နေရာတွေကိုဖော်ပြပေးလိုက်ပါတယ်နော်ဒါမဲ့လေသူကလိုင်းပြတ်သွားတဲ့အခါမှာအင်တာနက်လိုင်းမကောင်းတာကိုပြောရဲထင်ပါတယ်အင်တာနက်လိုင်းပြတ်သွားတဲ့အခါမှာရေဒီယိုဖရီကွင်စီနဲ့လိုင်းတို့မီတာရေဒီယိုလေးနဲ့နားထောင်ခြင်းပါတယ်လို့ရေးလာတာပါဟုတ်ကဲ့ဒီတော့ရှင်ရဲ့မေးခွန်းနေနှစ်ခုပထမတစ်ခုဖြေရမယ်ဆိုရင်တော့အင်္ဂလိပ်ပရိုဂရမ်တွေကိုကျမတို့ VOE ကထုတ်လွှင့်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာတွေနားထောင်ခြင်းနဲ့ဆိုလို့ကျမတို့ Facebook နဲ့ VOE အင်တာနက်စာမျက်နှာမှာကြည့်ရှုနိုင်ပါတယ်နော်ကျမတို့ VOE စာမျက်နှာမှာဆိုရင်ဘယ်ဘက်မှာကျမတို့ဒီ drop down menu လေးကြာလာတဲ့အခါAmerican English are လေးလာဖို့အတွက်စာမျက်နှာလုတ်ပေးထားပါတယ်။အဲ့မှာ American 3 EDN အသုံးနှုန်းနေပြီးတော့ရုပ်ရှင်တွေက English are နောက်ပြီး English in a minute နောက်ပြီးတော့မက်ကြီးမွေ English are အစီအစဉ်တွေကိုကြည့်ရှုနိုင်ပါတယ်။ Facebook မှာကြည့်ရတာလွယ်တယ်ဆိုရင်လည်း Facebook view ရဲ့စာမျက်နှာမှာအပတ်စဉ်နေ့စဉ်အစီအစဉ်သစ်တွေကိုတင်ပေးနေပါတယ်နော်။ဒီတော့ရှင်က internet line မမီးတဲ့နေရာကနေပြီးတော့နားထောင်ခြင်းနဲ့ဆိုလို့ video နဲ့နားထောင်ခြင်းနဲ့လို့သူ့လိုမျိုးပြောလာတဲ့သူတွေဟုတ်ကဲ့ကျမစိတ်မကောင်းပါဘူးလို့ပဲအရင်ပြောချင်ပါတယ်ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကလေအခု radio ကနေမလွှင့်တော့ပါဘူးရှင်ဟိုအရင်၄-၅နှစ်မတိုင်ခင်ကတော့ American Indian သင်ခန်းစာကို radio ကနေထုတ်လွှင့်ပေးပါတယ်အခုတော့သင်ခန်းစာအသစ်တွေကရုပ်တန်နဲ့ရိုက်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ရုပ်တန်နဲ့ပဲထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ဒါနဲ့ဒီစက်တင်ဘာလဆကစပြီးတော့ဒီမြန်မာနိုင်ငံမှာလျှက်စစ်မီတာကြီးတိုးမြင့်ပြီးတော့ကောက်ခံတော့မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေတော်တော်လေးကိုစာရေးရေးလာကြပါတယ်ဥမာဆိုရင်ဥမာတစ်ခုလေးပဲပြောပြပါမယ်နော်သောရရှင်ဝင်းစော်သူကကိုရက်ကွက်ရဲ့ transformer အဝင်တကျပြည့်စင်းရင်နဲ့တက်ဆိုင်ရာရက်ကွက်ကြေးရွာတွေကကိုတူကိုရပြင်ရတာပါထောင်များမီတာကတိုးကောက်တယ်ဆိုတော့ဘယ်မှာတာဝန်ယူမှုတာဝန်ခံမှုရှိလို့ပါလဲတဲ့မေးလာပါတယ်ဒီလိုရေးလာတဲ့သောရရှင်တွေရဲ့စာတွေထဲမှာအခုလိုမျိုးကိုဝိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေနောက်ပြီးနေ့စဉ်ကျင်းလည်ရာဘဝမှာကြုံတွေ့နေရတဲ့လူမှုကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုဝိုင်းထင်မြင်ယူဆချက်တွေကိုရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုပတ်စင်လက်ခံရရှိပါတယ်ဒီထက်ကစာတွေကိုကျမဒီအချိန်ရလောက်ရွေးရွေးပြီးတော့ဖော်ပြပေးသွားပါရနော်ဒီတစ်ပတ်တော့သောရရှင်တယောက်မခံစားနိုင်တော့လို့ပါတဲ့ဝေဟင်ကနေပြီးတော့တိုက်ခိုက်နေတဲ့ဖြစ်ရက်တွေကိုဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်စစ်ကောင်စီကဝေဟင်ကနေပြီးတော့တိုက်ခိုက်မှုကြောင့်အရက်သားတွေအများပြတေဆုံးခဲ့ရတဲ့တဲ့တွေသောရရှင်တွေအားလုံးသိပြီးကြပြီဖြစ်မဲ့ထင်ပါတယ်ရှင်ဒါလိုမျိုးကလေးငယ်တွေအပေါင်းဝင်အရက်သားတွေတိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ
်မြန်မာနိုင်ငံမှာတိုင်းသားတော်လိုင်းတပ်ဖွဲ့တွေနဲ့ NUG PDF တွေကစစ်တပ်ကင်းစင်အောင်လှုပ်ထားတဲ့မျိုးတွေကိုရောစစ်ဆောင်စခန်းတွေရောဒီလိုစစ်အာဏာရှင်မစိုးပွန်းနိုင်တော့တဲ့နေရာအများစုမှာရှိနေတဲ့တာမန်ရသားပြည်သူတွေကိုလေရင်နဲ့ဘုံကျဲတာတွေကိုတိတ်မလုံနိုင်အောင်ပြီးတော့အပြစ်မဲ့ပြည်သူတွေအစုလိုက်ပြုံလိုက်မတက်ခံရအောင်ကာကွယ်ဖို့အမေရိကန်ကလက်လက်တွေတောင်းကျင်ပါတယ်ခင်ဗျာဒီတောင်းရန်ကာကွယ်နိုင်တဲ့ Early Warning System ချိုးတင်သတိပေးစနစ်လေရင်ပစ်နိုင်တဲ့ FN6 လိုမြေပြင်ကဝင်ဟင်ပစ်ဒုံးကြီးပြီးတော့ရုရှားစူပါတိုက်လေရင် SU-30 လောက်ပါပစ်နိုင်တဲ့ပယ်ထိန်တပ်ဒုံးကြီး Guided Missile 10 လက်လောက်ပါပံ့ပိုးပေးဖို့အမေရိကန်ကိုပြောပေးပါဒေါ်လာရေးပြီးရင်အတိုးပါပေါင်းပြီးပြန်ဆက်ပမယ်လို့လည်းပြောပေးပါဗျာမခံစားနိုင်တော့လို့ပါဗျာ
မြန်မာနိုင်ငံကဒေါ်လာရေးတွေလိုအပ်ချက်ကိုတောင်းဆိုချင်ပါတယ်ဆိုပြီးတော့မခံစားနိုင်တော့လို့ပါတဲ့အခုလိုမျိုးဝေဟင်ကနေပြီးတော့တိုက်ခိုက်နေတဲ့ဖြစ်ရက်တွေကိုဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်ဒီလိုမျိုးမြန်မာနိုင်ငံမှာအရက်သားပြည်သူတွေဒီဝေဟင်ကနေတိုက်ခိုက်မှုတွေနောက်ပြီးတော့မြေပြင်ကနေလက်နက်ကြီးနဲ့တိုက်ခိုက်မှုတွေနဲ့ကြုံနေရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သရရှင်တရားကိုသူစဉ်းစားမိလို့ပါဆိုပြီးတော့သူသိစင်တာလေးကိုမေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်ရှင
်အခုလက်ရှိမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့လုပ်ရက်တွေဟာလူမျိုးတုံးတက်ပြတ်မှုအဖြစ်သတ်မှတ်နိုင်မလားဆိုတာစဉ်းစားမိပါတယ်လူမျိုးစုတစ်ခုကိုတက်ပြတ်တာဗမာဆိုတဲ့လူမျိုးစုတစ်ခုတည်းကိုဥတီတက်ပြတ်တာမဟုတ်သလိုတိုင်းသားလူမျိုးစုတစ်ခုခုကိုရည်ရွယ်တာမဟုတ်ဘူးလို့ဆိုနိုင်ပေမဲ့မြန်မာနိုင်ငံသားတွေကိုဥတီတက်ဖြတ်နေတာလို့ဆိုနိုင်ပါတယ်သူတို့ကသူတို့အခေါ်အကြမ်းဖက်တွေရှိလို့ဆိုတဲ့အကြောင်းပြချက်နဲ့အပြစ်မဲ့အရသားတွေရှိနေတဲ့ရွာတွေမြို့တွေကိုလေကြောင်းလက်နက်ကြီးနဲ့ပစ်ခတ်တာစစ်ကြောင်းထိုးပြီးအကြမ်းဖက်နေတာတွေကလူမျိုးစုတစ်ခုကိုရည်ရွယ်ချက်ရှိရှိတက်ဖြတ်နေတယ်ဆိုတဲ့အချက်နဲ့ကန့်ညီပါသလား၂ ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထိခိုက်စေမှုဆိုတာကလည်းအလားတူပါပဲ၃ဖြတ်လေးပြလို့အများသိကြသလိုမြို့တွေရွာတွေကိုရွေကျဲရှိရှိပိတ်ဆို့တာဝင်ထွက်ခွင့်မပြုတာတွေကဒီအချက်နဲ့ကန့်ညီမယ်ထင်ပါတယ်သူတို့ကိုယ်တိုင်လက်နက်အားကိုးနဲ့တပ်ဖြတ်တာအပြင်သူတို့ဘက်မှလိုအပ်နေတဲ့လူဝင်အားရနိုင်ဖို့အတင်းအကျပ်နှီးမျိုးစုံနဲ့စုဆောင်းတာကိုပါထည့်ပြီးစဉ်းစားရင်ပိုပြီးပြည့်စုံမယ်လို့ထင်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာမျိုးမလုပ်ရဘူးဆိုတဲ့ကန့်သတ်ချက်ရှိတာကိုနားလည်ပါတယ်ဒါပေမဲ့လူသားမျိုးနွယ်တစ်ခုရင်ဆိုင်နေရတဲ့ပြဿနာလို့စဉ်းစားရင်ကောမရနိုင်ဘူးလားလူသားမျိုးနွယ်တစ်ခုမကတဲ့မြန်မာနိုင်ငံသားအများစုအပေါ်ကိုကျူးလွန်နေတာမျိုးအနေအထားမှာဖြစ်တဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့မဖြစ်နိုင်ဘူးလားဆိုတာသိကျင်မိပါတယ်
ဒါကဒီတော့ရှင်သူစဉ်းစားမိတာကိုပြောလာတာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကလူသားမျိုးနွယ်တစ်ခုလုံးရင်ဆိုင်နေရတဲ့ပြဿနာမလို့မြန်မာနိုင်ငံသားအများစုပေါ်မှာကျူးလွန်နေတဲ့အနေအထားဖြစ်လို့အရေးယူဆောင်ရွက်မှုတွေနိုင်ငံတကာကလုပ်လို့မဖြစ်နိုင်ဘူးလားဆိုတော့မေးလာတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါရဲ့နော်အားလုံးအတွက်ပိုမိုကောင်းမွန်အဆင်ပြေနေ့ရက်တွေအမြဲဆုံးဖန်ဆိုင်နိုင်ပါစေလို့ဆုတောင်းပေးစီပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသွားရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းရင်းနေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသည်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါသည်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသည်။ကျမတို့ရဲ့ VOA app နာမည်က VOA Bammi's ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammi.voanews.com ဖြစ်ပါတယ်။ကျမဧသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။ဒီမိုင်းမဘေးစာကဏ္ဍကိုမဧသနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီကနေ့ညအတွက်နောက်ဆုံးကြံရှိတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အမေရိကန်နိုင်ငံနယူးယောက်မြို့ကလူစီကားရာ Times Square နေရာမှာ Mexican Alley ရဲ့ Day of the Dead ကွယ်လွန်သူများအတွက်အထိမ်းအမှတ်နေ့ဆင်နွှဲဖို့အတွက်အယုတ်ကြီး၃ရုပ်ကိုတင်ဆက်ထားပါဗျ။ Bolivia နိုင်ငံမြို့တော် La Paz မှာတော့ Halloween တစ်စီကြီးများနေ့အထိမ်းအမှတ်ပွဲတော်အဖြစ် Zombie ဖုတ်ကောင်လမ်းလျှောက်ပွဲတော်တစ်ခုကိုပြီးခဲ့တဲ့ဘက်ကကျင်းပခဲ့ပါဗျ။ဒီလိုကမ္ဘာတစ်လွှာကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မမများသတင်းအောင်တို့ကတင်ဆက်ပေးထားပါဗျခင်ဗျာ။
အမေရိကန်နိုင်ငံနယူးယောက်မြို့ကလူစီကားတဲ့ Times Square နေရာမှာ Mexican Alley ရဲ့ Day of the Dead ကွယ်လွန်သူများအတွက်အထိမ်းအမှတ်နေ့ကိုဆင်နွှဲဖို့အတွက်အယုတ်ကြီး၃ရုပ်ကိုတင်ဆက်ထားပါတယ်။ဒီအယုတ်၃ရုပ်ဟာ Day of the Dead ကွယ်လွန်သူများအတွက်အထိမ်းအမှတ်နေ့ကိုကိုးစားပြုပြီးတော့အဲ့ဒီနေ့မှာကွယ်လွန်သွားခဲ့တဲ့သူတွေဟာကမ္ဘာမြေရမိသားစုတွေချစ်ခင်တဲ့သူတွေစီကိုပြန်လာတယ်လို့ယုံကြည်ကြတာပါ။ဒီပွဲကိုနှစ်ဆင်နိုဝင်ဘာ၁ရက်နေ့နဲ့၂ရက်နေ့မှာဆင်နွှဲလို့ရှိပြီးတရက်နေ့ကကွယ်လွန်သွားတဲ့ကလေးတွေကိုလွမ်းဆွတ်တဲ့နေ့ဖြစ်ပြီးနှစ်ရက်နေ့ကတော့ကွယ်လွန်ခဲ့တဲ့လူကြီးတွေကိုဂုဏ်ပြုတတိယနေ့ဖြစ်ပါတယ်။အပြောင်နဲ့အဖြူဝတ်ဆောင်ဝတ်ထားတဲ့အယူကြောင့်ယူကြီးကိုအမှုပညာရှင် Hedy Andrew ကဖန်တီးခဲ့တာဖြစ်ပြီးနှစ်တောင်ပံတက်ထားတဲ့အယူကြောင့်ယူကြီးကိုတော့အမှုပညာရှင် Carrie Black ကဖန်တီးထားတာပါရှင်။
ဘိုလီးဗီးယားနိုင်ငံမြို့တော်လက်ပတ်စ်မှာဟောလိုဝင်းတဆေကြီးများနဲ့အထိမ်းမှန်ပွဲတော်အဖြစ်ဇွန်ဘီဖုတ်ကောင်လမ်းလျှောက်ပွဲတော်တစ်ခုကိုပြီးခဲ့တဲ့ဘက်ကကျင်းပခဲ့ပါတယ်။သွေးတွေအလိမ့်လိမ့်ပေနေတဲ့ဇွန်ဘီဖုတ်ကောင်တွေလိုဝစ်ဆင်ထားသူတွေအပြင်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်လိုဝစ်ဆင်ထားသူတွေလူတစ်ပိုင်းဝင်းပလေတစ်ပိုင်းလိုဝစ်ဆင်ထားသူတွေခေါင်းပြက်တဲ့အဝတ်အစားတွေနဲ့လမ်းလျှောက်နေသူတွေပါဝင်ခဲ့ကြပါတယ်။အခုလိုဇွန်ဘီဖုတ်ကောင်လမ်းလျှောက်ပွဲတော်ကိုအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆက်ခရီမန်တိုမြို့မှာ2000ခုနှစ်ကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ဘိုလီးဗီးယားနိုင်ငံအတွင်းအခုနှစ်ပိုင်းတွင်မှရေပန်းစားလာတာပါ။ကမ္ဘာတဝန်းကတခြားမြို့ကြီးတွေဖြစ်တဲ့နယူးယောက်ဘယ်နိုအဲရစ်စင်ကာပူဘိုဂိုတာဆာပါလိုနဲ့ဖရန့်ဖို့စတဲ့မြို့ကြီးတွေမှာလည်းအခုလိုဇွန်ဘီလမ်းလျှောက်ပွဲတော်ကိုကျင်းပခဲ့ပါတယ်ခင်ဗျာ။
ဟန်ဂေရီနိုင်ငံမှာတော့ဟောလိုဝင်းတဆေကြီးများနဲ့အထိမ်းမှန်ပွဲတော်ဖြစ်ဒန်နျူမြစ်ထဲမှာမိတ်ကပ်တွေလိမ့်ချဲပြီးတော့ဟောလိုဝင်းကော့စတူးမဝတ်ဆုံဝတ်ထားသူတွေဟာပုံပြရီပေါ်မှာမတ်တရက်ပြီးလေလောခဲ့ပါတယ်။အေဂျင့်လှရဲ့စောင်းရည်ဒီမှာကြောက်စရာမျက်နှာဖုံးတွေနဲ့အဝတ်စားတွေကိုဝတ်ဆင်ထားတဲ့လူမျိုးစုံဟာဘူဒပက်စ်မြို့တောင်ဘက်မှာရှိတဲ့မြစ်ကြောင်းနေရာမှာလေလောခဲ့တာပါ။အဲ့ဒီနေရာမှာမြစ်ဟာမြစ်လက်တဲ့လေးတွေဖြစ်ကွဲထွက်သွားတဲ့အတွက်ဒီကော့စတူးမဝတ်ဆုံဝတ်ထားသူတွေနဲ့ပဝန်းကျင်နောက်ခံကလည်းလှပပါတယ်။မြေကြီးကလည်း30ဒီဂရီဆယ်ဆီယပ်ပဲရှိတဲ့အတွက်ရေထဲပြုတ်ကျသွားရင်တော့မလွယ်ဘူးလို့ပဝန်းတဲ့သူတူကပြောပါတယ်။ဒီမှာပဝန်းတဲ့သူတွေအနေနဲ့လည်းနေ့စဉ်ဘဝတွေကကွဲထွက်ပြီးအခုလို Halloween costume မျိုးစုံတွေဝယ်ရတဲ့အတွက်ပျော်စရာဖြစ်မှာပါလို့ဒီပွဲကိုစီစဉ်သူတူကပြောပါတယ်ရှင
်။ပြည်ထောင်နိုင်ငံရှန်ဟိုင်းမြို့မှာတော့အော်တိုဘာလ26ရက်နေ့တုန်းက Halloween ပွဲတော်အတွက်မိတ်ကပ်တွေလိမ့်ဝစ်စုံတွေဝစ်ဆင်လာတဲ့သူတချို့ကိုရဲစခန်းကိုဖမ်းဆီးသွားခဲ့ပြီးမိတ်ကပ်တွေဖျက်ခိုင်းခဲ့ပါတယ်။ Halloween ဝစ်စုံဝစ်ဆင်လာသူတွေရဲ့နာမည်မှတ်ပုံတွေနံပါတ်နဲ့ဖုန်းနံပါတ်တွေကိုယူထားပြီးပြန်လွှတ်ပေးခဲ့တယ်လို့အဖမ်းခံရသူတချို့ကလူမှုကွန်ရက်မီဒီယာတွေမှာတင်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတော့ရှန်ဟိုင်းမြို့လယ်မှာ Halloween ပွဲဆင်နွှဲသူတွေအနေနဲ့တရုတ် stock အစုရှယ်ယာဈေးကွက်ကိုလောင်ပြောင်တဲ့အဝတ်အစားတွေလူငယ်အလုပ်လက်မဲ့နှုန်းကိုတယောတာတွေနဲ့COVID-19 စီးမြင်စည်းကမ်းတင်းကျပ်တာတွေကိုလှောင်ပြောင်ခဲ့ကြတာပါ။ဒီနှစ်မှာတော့ရှန်ဟိုင်းမြို့လယ်မှာရဲလုံခြုံရေးတွေအများအပြားချထားပြီးတော့တချို့နေရာတွေမှာတော့လူအတားအဆီးဖြစ်စေဖို့တံပန်းတွေချထားပါဗျ။နိုင်ငံရဲ့ပုံရိပ်နဲ့လူမှုတည်ငြိမ်ရေးကိုထိန်းသိမ်းဖို့အတွက်အခုလို Halloween ဝစ်စုံနဲ့ပွဲတွေကျင်းပတာမျိုးမလုပ်ဖို့ရဲတွေကခံဝင်လက်မှတ်ထိုးခိုင်းထားတယ်လို့ပွဲကျင်းပရာနေရာတစ်ခုကိုပိုင်ဆိုင်တဲ့စီးပွားရေးလုပ်ငန်းရှင်တဦးကရိုက်တာသတင်းဌာနကိုပြောပါရယ်ခင်ဗျာ။
သူကြားဆံပြသတင်းများစီစဉ်ကိုကိုငင်းချမ်းနဲ့မမများစစအောင်လို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေည10:00အထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။သောရရှင်နေနေကျွန်တော်တို့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကတဆင့်ဖြစ်ဖြစ်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့အကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်တက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်နောက်ဆုံးသတင်းပတ်ကုံမှာသမ္မတလောင်းနေဖြစ်ကြတဲ့ဒီမိုကရက်တစ်ပါတီကဒုသမ္မတကမလာဟဲရစ်နဲ့ရီပပ်ဘလီကန်ပါတီကသမ္မတဟောင်းဒေါ်နယ်ထရန့်တို့အချိန်နဲ့ရှင်ပြိုင်ရမယ့်ပြည်နယ်တွေမှာအပြိုင်ဆိုင်စည်းရုံးနေကြပါတယ်။ဘယ်သူကိုထောက်ခံမယ်ဆိုတော့မဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကိုစည်းရုံးဖို့လဲပြိုင်ပွဲတွေရဲ့မူဝါဒတွေထက်ကိုယ့်မူဝါဒကတာတယ်ဆိုပြီးစည်းရုံးနေကြတာပါ။ဂါဇာဒေသမြောက်ပိုင်းမှာကလေးတွေအတွက်ပိုလီယိုအကျောပျော်ရောဂါကာဝယ်ဆေးထိုးပေးနေတဲ့စည်းကမ်းတစ်ခုကိုအစ္စရေးရဲ့ဝေထင်ဒရုန်းနဲ့တိုက်ခိုက်ခံရမှုကြောင့်ကလေး၄ယောက်ပါဝင်လူ6ဦးဒဏ်ရာရတယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့လက်ချက်မဟုတ်ဘူးဆိုပြီးငြင်းဆန်ထားတာပါ။ယူကရိန်းနဲ့ရုရှားစစ်တုံးမှန်းတွေလဲလဲမဲ့အစီအစဉ်မှာအနောက်ရှက်တွေလုခဲ့တယ်လို့အပြန်အလှန်ဆွဆွနေကြပါတယ်စစ်တုံးမှန်းလဲလဲမဲ့အစီအစဉ်ကိုယူကရိန်းကဖျက်လို့ဖြစ်စီလုပ်တယ်လို့ရုရှားကဆွဆွလိုက်ပြီးနောက်လဲလဲဖို့အသင့်ဖြစ်နေတဲ့ယူကရိန်းအကျဉ်းသားစင်းကိုပေးဖို့ယူကရိန်းကဒီနေ့ပဲရုရှားကိုတောင်းဆိုခဲ့တာပါစစ်အကျဉ်းသားတွေကိုအပြန်အလှန်လဲလဲဖို့အမြဲတမ်းအသင့်ရှိတယ်လို့လည်းယူကရိန်းလူခွင့်ရေးကော်မရှင်နာမင်းကြီးကရုရှားတာဝန်ရှိသူတွေထံအကျဉ်းသားစင်းတောင်းဆိုရင်း Telegram လူမှုကွန်ရက်မှာပြောဆိုထားပါတယ်ခင်ဗျာ
တရင်ချင်းရုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့ Robert Burst တို့ဖြစ်ပါတယ် View American အတန်ရဲ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိ line meter 19 25 30နဲ့ line meter 190တို့ကနေ အတန်းလုံးပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်ရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရနိုင်ပါ